Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American Tan ရဲ့2023ခုနှစ်နိုဝင်ဘာလ17ရက်စနေနေ့မနက်ခင်းအစည်းအဝေးတွေကို American ပြောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးတွေကိုတောင်းဝီယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
ဂါဇာကအကြီးဆုံးဆေးရုံကြီးရှီဖာဆေးရုံကိုတောက်ချာနေကဣသရေလဒုံးကြီးထိမှန်လို့ဆေးရုံမှာခိုးလုံနေကြတဲ့ပါလက်စတိုင်းထောင်ပေါင်းများစွာထွက်ပြေးခဲ့ကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့လာမယ့်ပုံထုံးနေ့တွေ့ဆုံကြမယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်။အာနာသိစစ်ကောင်စီရဲ့ပြည်ထရေးဝင်ကြီးဟောင်းဒုတိယဗိုလ်ချုပ်ကြီးဆွတ်ထွတ်ကိုယာရုနဲ့လုတ်ပိုင်ခွင့်အလွဲသုံးစားမှုနဲ့စစ်ဘက်ဆိုင်ရာတရားရုံးကထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်။
အဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးမှာတော့ဒီဂါဇာမြောက်ပိုင်းဒေသကိုလူသားချင်းစာနာမှုအကူအညီပေးဖို့နေ့စဉ်၄နိုင်ကြာအပြည့်ရပေးမယ်လို့ဣသရေလဘက်ကသဘောတူထားတဲ့အခြေအနေဆန်ဖရန်စစ္စကိုမှာကျင်းပမဲ့ APEC ညီလာခံသုံးသပ်ချက်နဲ့ရှမ်းမြောက်ပိုင်းက CPT ဘက်ကနောက်ဆုံးအခြေအနေနဲ့အတူလောက်ခလာစာတိုးပေးဖို့မြန်မာပြည်တွင်းမှာအလို့သမားတွေရဲ့တောင်းဆိုသံတွေကိုလည်းစုံစုံလင်လင်တင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာအမျိုးသမီးကဏ္ဍသုတဆောင်နဲ့အမေရိကန်တကွင်သိပ္ပံနဲ့နီးပညာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုတော့စိတ်ဝင်စားပွဲနောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ဂါဇာကအကြီးဆုံးဆေးရုံဖြစ်တဲ့ရှီဖာဆေးရုံဝင်းတဲ့နဲ့တာဖွာမီရဲ့ဌာနအဆောင်ကိုတောက်ချန်တွေကဣသရေလဒုံးကြီးထိပြီးနောက်မှာဆေးရုံမှာခိုလုံနေကြတဲ့ပါလက်စတိုင်းထောင်ပေါင်းများစွာထွက်ပြေးနေကြရပါတယ်။ဆိုရှယ်မီဒီယာမှာတင်ထားတဲ့ရုပ်သံတွေနဲ့သတင်းဌာနတွေကစစ်စစ်ထားတဲ့ဗီဒီယိုတွေထဲမှာတော့ပြင်ပလူနာဌာနအပြင်ဘက်မှာဖျို့ဖျဲဖြစ်နေတဲ့မြင်ကွင်းတွေကိုတွေ့ရပါတယ်။ဟာမတ်စ်ထိန်းချုပ်ထားတဲ့ဂါဇာကျွမ်းမရေးဌာနရဲ့ပြောဆိုချက်အရအဲ့ဒီဆေးရုံမှာလူတောင်းနဲ့ချီခိုလုံနေကြတယ်လို့ဆိုပါတယ်။ Israel ဘက်ကတော့ဟာမတ်စ်ကဆေးရုံတွေကိုအကာအကွယ်ယူပို့အောင်နေတယ်လို့ဆွဆွဲပြီးရှီဖာဆေးရုံအောက်မှာဟာမတ်စ်ရဲ့ကုကဲရေးစင်တာတခုရှိတယ်လို့အကြောင်းပြပါတယ်။ဒါကိုဟာမတ်စ်နဲ့ဆေးရုံဝန်ထမ်းတွေဘက်ကတော့ညှင်းဆိုပါတယ်။ဒီပိုင်းထဲမှာပဲတောက်ကြနေမှာဂျနီဗာကကုလသမဂ္ဂဆိုင်ရာပါလက်စတိုင်းသံအမတ်ကြီးအီဗရာဟင်ခရရှိကဂါဇာကပ်ပြောင်မှာအစ္စရေးရဲ့ကျူးလွန်မှုတွေကိုယူကရိန်းရေးမှာရုရှားရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေနဲ့နှိုင်းယှဉ်ပြီးအနောက်နိုင်ငံတွေရဲ့မတူညီတဲ့ရည်တည်ချက်တွေကိုဝေဖန်ဖြစ်တင်လိုက်ပါတယ်။ယူကရိန်းမှာခနတာရေနဲ့လျှက်စစ်ပြတ်တောက်သွားတော့ကရုရှားဘက်ကရပ်သားအခြေခံအဆောင်တွေကိုတိုက်ခိုက်ခဲ့တာအတွက်ဥရောပသမဂ္ဂအကြီးအကဲကစစ်ရာဇဝတ်မှုမြောက်တယ်လို့ထွက်ပြောခဲ့တာကိုဥပမာပေးပြီးဂါဇာကိုပိတ်ဆို့ဖြတ်တောက်နေတာနဲ့အော်တိုဘာ17ရက်ခဲကလျှက်စစ်မီးပြတ်တောက်ပြီးရပ်သားတွေထိခိုက်နေတာနဲ့ပတ်သက်လို့ဥရောပသမဂ္ဂခေါင်းဆောင်တွေကလေပြေထိုးပြီးဣသရေလရဲ့ဟာမတ်စ်ပေါ်တိုက်ခိုက်ပိုင်ခွင့်ကိုခုခံပေးနေကြတယ်လို့ပါလက်စတိုင်းသံမတ်ကြီးကဝေဖန်ထားပါတယ်ဣသရေလစစ်တပ်စစ်စေးအကြောင်းဂါဇာမှာပါလက်စတိုင်းသေဆုံးသူဦးရေကမြို့သမီးနဲ့ကလေးသူငယ်အများစုအပါအဝင်လူ1800ကျော်သွားပြီလို့ဟာမတ်စ်လက်အောက်ခံဂါဇာကျွမ်းမရေးဝန်ကြီးဌာနကပြောပါတယ်ဟာမတ်စ်ရဲ့အရင်လကခဏဦးတိုက်ခိုက်မှုကြောင့်ဣသရေလကရပ်သားအများစုပါဝင်တဲ့လူ1400ကျော်သေဆုံးခဲ့ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဟာလာမယ့်ပတ်ဗုဒ္ဓဟူးနေ့ကျရင်တနေ့တွင်ပထမဆုံးကြိမ်ဖြစ်မျက်နှာချင်းဆိုင်တွေ့ဆုံကြမယ်လို့အေဘီရောကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ကမ္ဘာစူပါပါဝါနိုင်ငံနှစ်နိုင်ငံကြားတင်းမာမှုတွေကိုရှော့ချဖို့ရည်ရွယ်တဲ့တန်တမာရေးရရေးပါတဲ့အခုတွေ့ဆုံမှုကိုအမေရိကန်နောက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုပင်လယ်အော်အေရီယာမှာကျင်းပမယ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးရဲ့ဘေးဘက်မှာပြုလုပ်မှာဖြစ်ပြီးနိုင်ငံအတန်ကြာကြာမြင့်နိုင်ကခေါင်းဆောင်နှစ်ဦးနဲ့အတူနှစ်နိုင်ငံတာဝန်ရှိသူတွေလည်းတက်ရောက်ပါမယ်။ဒီတွစ်ဆုံမဲ့အကြောင်းကိုတရုတ်ဘက်ကလည်းတောက်ချနေမှာအတည်ပြုထားပြီးဒီတွစ်ဆုံမှုမှာဣသရေလဟာမတ်စ်ပွဲရုရှားရဲ့ယူကရိန်းကျူးကျော်မှုထိုင်ဝမ်အရေးအင်ဒိုပစိဖိတ်ဒေသမြောက်ကိုရီးယားနဲ့ဆက်ဆံရေးလူအခွင့်အရေးဆိုင်ရာဉာဏ်ရည်တုနည်းပညာမျှတတဲ့ကုန်သွယ်မှုနဲ့စပွဲဆိုင်ရာဆက်ဆံရေးစတဲ့ကမ္ဘာပြဿနာချင်းရာတွေကိုလွှမ်းခြုံဆွေးနွေးကြမယ်လို့မျှော်လင့်ရကြောင်းအမေရိကန်ကြီးတန်းအရာရှိတွေကိုကိုကပီရိုက်တာသတင်းမှာဖော်ပြပါတယ်။ဘလို့ကိစ္စရမျိုးကိုမှကန့်သက်ထားမှာမဟုတ်ပဲအရာအလုံးကဆွလီဝဲစကားဝိုင်းမှာရှိနေမယ်လို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတူးကိုကသတင်းတောက်တွေကိုပြောထားပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်မမိတ်သုံးဘွဲကစစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတာ15ရက်ရှိလာနေချိန်မှာပဲ MNDAA ကိုကန့်တက်ကတုံရှမ်းဒေသလောင်ချွန်ပုနဲ့တာတုံးစခန်းကိုသိမ်းခဲ့တယ်လို့ MNDAA ကိုကန့်သတင်းမှာဖော်ပြပါဗျ။ဒ တခါမြို့သားညညွေအစိုးရ NUG ရဲ့တောက်ကြန်နေထုတ်ပြန်ချက်မှာတော့မမိတ်တပ်တွေပူးပေါင်းသိမ်းထားတဲ့စကိုင်းတိုင်းအထက်ပိုင်းကောလင်းမြို့ကို WKI ကျွန်းလာမြို့နယ်ဘက်ကစစ်ကောင်စီတပ်တွေပြန်လည်ထိုးစစ်ဆင်လာတာကိုနိုဝင်ဘာ10ရက်နေ့မနေ့ပိုင်းကကာကွယ်နိုင်ငံတွေလို့ဖော်ပြထားပါတယ်။အခုလိုတရုတ်နယ်နယ်နိမိတ်ချင်းထိစပ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းပြည်စကိုင်းတိုင်းအထက်ပိုင်းနဲ့အခြားနိုင်ငံတဝန်းမှာစစ်ကောင်စီတပ်တွေပေါ်တော်လိုင်းအင်အားစုတွေကစစ်ရေးအရှိန်မြင့်လာတာက2021ခုနှစ်အာလာသိမ့်ပြီးနောက်ပိုင်းစစ်တပ်တွေအကြီးဆုံးစင်ခုံမှုအခက်အခဲဖြစ်နေတယ်လို့တန်တမန်တွေနဲ့လေလာသုံးသပ်သူတွေကိုကုကပြီးရိုက်တာသတင်းမှလည်းရေးပါတယ်။ဒါကအာလာသိမ့်ပြီးကလေးကစစ်တပ်အနေနဲ့အင်အားအနည်းဆုံးချိန်ဖြစ်တယ်လို့အမည်မဖော်လို့တဲ့တန်တမန်တဦးကပြောတယ်ဆိုပါတယ်။တခြားတန်တမန်တဦးကလည်းအလားတူအကဲဖြတ်ကြတယ်ဆိုပါတယ်။စစ်ကောင်စီပြောခွင့်ရကတော့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲနဲ့ပတ်သက်ပြီးသတင်းမှားတွေပြန့်နေကြောင်းဖြေရှင်းထားတဲ့မီဒီယာထုတ်ပြန်ချက်ကို VOA ကလက်ခံရရှိထားပါတယ
် VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိ5.32 kHz 9335နဲ့93835.49 kHz 6153ညပထမနိုင်ဝက်မှာ5မီတာ190 kHz 1505လိုကနေပြထုတ်လွှင့်ပေးနေပါရရှင
် VOA ရမနက်ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခင်ဗျာ2017ခုနှစ်နောက်ပိုင်းမြန်မာစစ်တပ်ရဲ့အကြီးတန်းတပ်မှုအများစုဟာသူတို့ကုတ်ကဲတဲ့လောက်ခံတပ်တွေကျူးလွန်တဲ့မရေမှုညှဉ်းပန်းနှိပ်စက်မှုတပ်ဖြတ်မှုတွေနဲ့အာမဖန်ဆင်းမှုတွေအပါအဝင်ရာဇဝတ်မှုဆဆွဲချက်တွေအတွက်တာဝန်ရှိတယ်လို့မြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေအကြောင်းသုတေသနလုပ်ထားတဲ့ CN ကန်စာတစ်ခုကိုကိုးကားပြီး British ခြေဆိုင် Guardian သတင်းစာကနိုဝင်ဘာ9ရက်မှာရေးပါတယ် American New York ခြေဆိုင် Columbia ဥပဒေကြောင်းလူခွေ Institute ကဦးစီးတဲ့ Security Force Monitor SMM သုတေသနမှာမြန်မာစစ်တပ်အကြီးတန်းတပ်မှု89ဦးနဲ့52ဦးရာဂိုင်းနှုန်းအဖြစ်ပြောရင်64ရာဂိုင်းနှုန်းဟာစစ်ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်လို့ဖော်ပြထားပါတယ်လူခွေချိုးဖောက်မှုဆိုအားဆုံးကျူးလွန်သူကလက်ရှိအာဏာသိမ်းစစ်ကောင်စီရဲ့ဒုတိယဝန်ကြီးချုပ်တူလည်းဖြစ်ကာဝေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးမြတ်ထုံးဖြစ်တယ်လို့သုတေသနကဆိုပါတယ်ဒီသုတေသနထဲမှာပြီးခဲ့တဲ့12နှစ်တာကာလအတွင်းမြန်မာစစ်တပ်ရဲ့စစ်ဌာနချုပ်တွေဖွဲ့စည်းပုံနဲ့လက်အောက်ခံအစုအဖွဲ့ညာနဲ့ချီရဲ့အမိတ်ညာနဲ့ချီအစုအဖွဲ့တွေရဲ့အမိတ်စည်းစိမ်မှုအုပ်ချုပ်မှုအသေးစိတ်ကိုလေ့လာပြီးဖော်ပြထားပါတယ်2021ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းစန့်ကျင်သူတွေကိုဖိနှိပ်တာနဲ့2019ကကုလသမဂ္ဂနဲ့နိုင်ငံတကာကလူမျိုးတုံးတုတ်တင်မှုအဖြစ်ဆွဆွဲပြောဆိုရတဲ့ဖြစ်ခဲ့တဲ့ရခိုင်မျိုးပိုင်းကစစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်ဆေးတွေအတွင်းရိုဂျာတွေပေါ်ကျူးလွန်ခဲ့တာတွေကိုအသေးစိတ်မှတ်တမ်းတင်ထားပါတယ်အာဏာသိမ်းစစ်ကောင်စီရဲ့ပြည်ထောင်ဝင်ကြီးဟောင်းဒုတိယဗိုလ်ချုပ်ကြီးစွတ်ထွတ်ကိုယာရုနဲ့လုပိုင်ခွင့်ကိုအလွဲသုံးစားလုပ်မှုနဲ့စစ်ပဆိုင်ရာတရားရုံးကနေထောင်ဒဏ်5နှစ်ချလိုက်တယ်လို့စစ်ကောင်စီကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်ပြည်ပကိုအရေးပေါ်ခီးထွက်ဖို့အကြောင်းရှိသူတွေကိုအထူးဝန်ဆောင်မှုပေးတဲ့ Green Channel စနစ်နဲ့နိုင်ငံကူးလက်မှတ်လုပ်ပေးတာမှာကုမ္ပဏီတွေကိုမလျော်ဩဇာသုံးပြီးခွင့်ပြုပေးတာလူစိုးလက်ဆောင်လက်ခံရယူတာနဲ့ပြည်ထောင်ဝန်ကြီးဌာနရဲ့ဝန်ထမ်းသက်သာချောင်းကြီးရမုံဝေဆိုင်ရာဗဏ္ဍာရေးလှုပ်ထုံးလုံနည်းနဲ့ညီညွတ်မှုမရှိတဲ့ဆောင်ရွက်မှုတွေအပေါ်ကျမကကွဲဖို့ပြက်ကွက်တာတွေကြောင့်သက်ဆိုင်ရာပုံမှန်တွေနဲ့ဆွဲချက်တဲ့အရေးယူခဲ့တာလို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူ့ရဲ့အမှုမှာပါဝင်ပတ်သက်ခဲ့သူတွေကိုနေဘက်တရားရုံးနဲ့ရဲတပ်ဖွဲ့ဝင်တွေကိုရဲစည်းကမ်းနဲ့ဆက်လက်အရေးယူဆောင်ရွက်နေတယ်လို့ဆိုပါတယ်။ဒုတိယဗိုလ်ချုပ်ကြီးစွတ်ထွတ်ဟာအာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့အားထားရသူတွေမှာပါတယ်ဆိုပြီးလစ်လာသူတွေကသုံးသက်လေးရှိပြီးအလားတူစစ်ကောင်စီရဲ့လူယုံတူဖြစ်တယ်လို့သတ်မှတ်ခံရတဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းမိုးမြင့်ထွန်းကိုလည်းအော်တိုဘာလာဆန်းပိုင်းကအာဂရိမှုနဲ့ထောင်ဒဏ်တစ်သက်တစ်ကျွန်းချမှတ်လိုက်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုစစ်ကောင်စီအတွင်းစတိုက်အေးအေးအပြစ်ပေးတာတွေလှုပ်လာနေလို့စစ်ကောင်ဆောင်တွေကြားအကွဲကွဲအပြားပြားဖြစ်လာနေတဲ့ဆိုပြီးမြမအေးလေလာသူတွေကပြောဆိုသုံးသက်တာတွေလည်းရှိနေပါတယ်ထိုင်းနိုင်ငံစူဖန်ဘူရီ KI အယုဒ္ဓယာ KI တက် KI ချုံဖွန် KI ပထုံထာနီ KI စတဲ့ KI 5ခုမှာအခုတစ်ပတ်ထဲမှာတင်အထောက်ထားမဲ့မြန်မာရွှေပြောင်းအလုသားတရားကျော်ဖမ်းဆီးခံရတယ်လို့အလုသမားရေးကူညီပေးနေတဲ့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးချိုးက VOA ကိုပြောပါတယ
်။နိုမာလာ3ရက်ကနေရှိရပြီး6ရက်ကျော်မှာရဲမွေရေးဆက်ဆက်ကျော်တဲ့မြန်မာ117ရောက်ဆိုင်နိုင်ငံရဲ့ခရိုင်5ခုမှာဒီဟာတွေကလူလူခွဲပြီးဖမ်းဆီးလိုက်။2023ဇန်နဝါရီလနေ့အော်တိုဘာလာကြီးဆရာမွေနေဆက်ချက်တော်တဲ့မြန်မာ12,000လောက်ဆိုင်နိုင်ငံကိုဆရာမွေဝင်ရောက်ခဲ့တယ်။အဲသူတို့ကလူကုန်ကူးမှုနဲ့ဆရာမွေနေဆက်ချက်တော်မှုဆိုတဲ့အခိုင်အမာတစ်ခုနဲ့ဆက်လက်ရုံးတည်စစ်ဆေးရေးသွား
မြန်မာနိုင်ငံအတွင်းမှာစီးပွားရေးနိုင်ငံရေးစီးရေးမတည်ငြိမ်မှုတွေကြောင့်ထိုင်းနိုင်ငံတွေကိုရောက်ရှိလာတဲ့မြန်မာတွေဟာတရားဝင်အလုပ်လုပ်ခွင့်နေထိုင်ခွင့်ရှိသူရောအထောက်ထားမဲ့သူတွေပေါင်းမယ်ဆိုရင်အရေးတွေအဖြစ်6တန်းလောက်ရှိနေပြီလို့လည်းလုံခြုံရေးဆောင်ရွက်သူတွေကပြောပါတယ်ဒီထဲမှာအများစုကတရားဝင်အထောက်ထားမရှိသူတွေဖြစ်တယ်လို့ဆိုပါတယ်
မြန်မာပြည်ရဲ့စနေနေ့မနက်ခင်း VOA ရဲ့ထေတန်းရောက်သတင်းတွေကိုကိုငင်းညံ့အေးပြောပြခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်သတင်းပေးပို့ချက်တွေတင်ဆက်သွားမယ်အထက်အခုအရင်ဆုံးတော့ဂါဇာဒေသအရေးပေါ်အကူအညီပေးနိုင်ရေးအခြေအနေကိုကြည့်အောင်ပါဂါဇာမြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီပေးဖို့အတွက်အစ္စရေးအနေနဲ့နေ့စဉ်၄နာရီကြာအပြည့်ရထားပေးမယ်ဆိုတာကိုအင်ဗျူရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ခါဘီကအတည်ပြုပြောဆိုပါတယ်ပါလက်စတိုင်းမှာအသေးပြောက်အရေးအတွက်တိုးလာတာကြောင့်ဒီမိုကရက်တစ်လွှတ်တော်အမတ်တချို့အပါအဝင်ဒေါသထွက်သူတွေများလာချိန်မှာဒီလိုကြေညာချက်ထွက်လာတာပါ VOA တန်တမန်ရေးရာသတင်းနောက်စင်ဒီစိန့်ပေးပို့တဲ့သတင်းကိုတော့ကိုငင်းညံ့ကတင်ပြမှာဖြစ်ပါတယ်ဗျာ
အစ္စရေးရဲ့ဘုံကျဲတိုက်ခိုက်မှုတွေနဲ့စစ်ပွဲတွေကနေပါလက်စတိုင်းတွေထောင်ထဲချီထွက်ပြေးနေရတဲ့အချိန်အမေရိကန်သမ္မတကိုပါလက်စတိုင်းနဲ့ဟားမတ်စ်အကြားအပြစ်အခက်ရစဲရေးဖြစ်နိုင်မလားလို့မေးကြည့်တဲ့အခါမှာတော့မရှိဘူးလို့ပြောပါတယ်။အမေရိကန်ရဲ့တောင်းဆိုမှုကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကနားမထောင်တဲ့အပေါ်စိတ်မပြတ်ဘူးလားလို့မေးတဲ့အခါမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်က
ကျွန်တော်ထင်တာထက်နည်းနည်းပိုအချိန်ယူတာပါ
Hamas အဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့် Israel 1400သေဆုံးခဲ့ရပြီးတဲ့နောက်ဖြစ်ပွားနေရတဲ့စစ်ပွဲကြောင့် Palestine 1000ကျော်သေဆုံးခဲ့ရပြီလို့ Hamas ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့အတွက်နေ့စဉ်၄နာရီအပြည့်ရမဲ့ကိစ္စနဲ့ပတ်သက်ပြီးအသေးစိတ်အစီအစဉ်ကို American နိုင်ငံရေးဝန်ကြီးဌာနဒုပြောခွင့်ရ Vanden Patel ကအခုလိုပြောပါတယ်
။ There will be two humanitarian corps.
Gaza မြောက်ပိုင်းကလူတွေပြေးဖို့အတွက်လူသားချင်းစာနာမှုလမ်းကြောင်းနှစ်ခုဖွင့်ထားပါမယ်ပထမလမ်းကြောင်းကတနေ့ကို 4-5 နာရီလောက်နေ့စဉ်ပြီးခဲ့တဲ့ရက်ပိုင်းကဖွင့်ပေးခဲ့ပြီးလူထောင်ပေါင်းများစွာပို့ပြီးဘေးကင်းလုံခြုံရာကိုရွှေ့နိုင်ခဲ့ပါတယ်ဒုတိယလမ်းကြောင်းကကမ်းခြေနားကလမ်းဖြစ်ပြီးလူထောင်ပေါင်းများစွာကိုဘေးကင်းလုံခြုံရာဗဟိုတောင်ပိုင်းကိုရွှေ့ပြောင်းခွင့်ရစေမှာပါ
ပြီးခဲ့တဲ့အပတ်ကအစ္စရေးအစိုးရကိုစန့်ကျင်သူတွေကအမေရိကန်လွှတ်တော်ကြားနာပွဲတစ်ခုမှာလာရောက်ဆန္ဒပြခဲ့ပါတယ်။ဒီကြားနာပွဲမှာဒီမိုကရက်ကောရီပပ်ဘလစ်ကန်အမတ်အများစုကအစ္စရေးကိုခိုင်ခိုင်မာမာထောက်ခံကြောင်းပြသခဲ့တာပါ။ဒါပေမဲ့လည်းတချို့ဒီမိုကရက်လွှတ်တော်အမတ်တွေကဂါဇာမှာအရက်သားအများအများသေနေတဲ့ကိစ္စနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ကြပါတယ်။ဂါဇာကိုဘုံ2000ကျော်ကျဲပြီးဒဇာကန်5ယောက်ပဲပြန်လွတ်တဲ့အပေါ်ဒီမိုကရက်လွှတ်တော်အမတ်ဟွာကင်းကက်စထရိုက
It seems to me that Prime Minister Netanyahu
တဇဂန်နေပြန်လွတ်ဖို့ထက်အားလုံးကိုစုပြီးအပြစ်ပေးဖို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကဦးစားပေးနေပုံပေါ်ပါတယ်။ကျွန်တော်ကအဲ့ဒီကိစ္စကိုအရန်စိုးရိမ်ပါတယ်
။အစ္စရေးကိုစီရေးရအမေရိကန်ကငွေကြေးထောက်ပံ့ဖို့ကိစ္စနဲ့ပတ်သက်ပြီးအောက်လွှတ်တော်ဥက္ကဋ္ဌသစ်မိုက်ဂျွန်ဆန်ကလည်းနိုင်ငံရေးကစားနေတယ်လို့နောက်ထပ်ဒီမိုကရက်အမတ်တဦးကစိုးရိမ်ပါတယ်။
Speaker Johnson brought an Israel only supplemental to the
ဒေါက်တာဂျွန်ဆန်ကအစ္စရေးကိုထောက်ပံ့မဲ့ဥပဒေကိုမဲခွဲဖို့လုပ်ခဲ့ပါတယ်။ဒီဥပဒေမျိုးအရင်တုန်းကမလုပ်ဘူးပါဘူး။ပြည်ထောင်စုဝါဒရည်မှန်းချက်အပေါ်အခြေခံပြီးအစ္စရေးကိုကူညီဖို့လှုပ်ထားတာပါ။အမေရိကန်လွှတ်တော်ကအတည်ပြုဖို့အလားအလာမရှိပါဘူး
။အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီ Republican ဥက္ကဋ္ဌမိုက်ကယ်မက်ကောကလည်းသဘောတူကြောင်းအခုလိုပြောပါတယ
်။ Let me just say I too agree we need to move
ကျွန်တော်လည်းသဘောတူတယ်လို့ပြောပြရစီကျွန်တော်တို့အမျိုးသားလူကြုံရေးအတွက်အကူအညီပေးမဲ့အစီအစဉ်တွေကိုအမြန်လုပ်ရပါမယ်။ယူကရိန်းနဲ့ဥရောပကိုချင်းချောက်နေတဲ့ရုရှားရဲ့ချင်းချောက်မှုထိုင်ဝမ်နဲ့ပစိဖိတ်အပေါ်တရုတ်ရဲ့ချင်းချောက်မှုနဲ့အီရန်ကအယာတိုလာကအစ္စရေးကိုသူ့ရဲ့လက်ဝဲခံတွေကနေချင်းချောက်နေတဲ့ကိစ္စတွေပါ
။ Republican အများစုထိန်းချုပ်ထားတဲ့အောက်လွှတ်တော်ကပြီးခဲ့တဲ့အပတ်ကအတည်ပြုလိုက်တဲ့ Israel လေကြောင်းနဲ့ဒုံးကျည်ကာကွယ်ရေးအတွက်American dollar 14.3 billion ထောက်ပံ့ဖို့ဥပဒေမူကြမ်းကို Democratic အများစုကြီးစိုးထားတဲ့အထက်လွှတ်တော်ကမဲခွဲမှာမဟုတ်ပါဘူး။ Democratic ကန့်ကွက်ရတဲ့အကြောင်းရင်းကတော့ပြည်တွင်းအခွင့်အရေးဦးစီးဌာနကိုပေးမဲ့ budget ကိုဖျက်တောက်ပြီးအခုလိုအကူအညီပေးဖို့ Republican တွေကလှုံ့ဆော်တာကြောင့်ဖြစ်ပါရယ်ခင်ဗျာ
။ကိုငင်းညမ်းဖြစ်ပါရယ်ခင်ဗျာ။ ရှမ်းပြည်မြောက်ပိုင်းဒေသတိုက်ပွဲနဲ့နေမြေသိမ်းမှုအကြောင်းကိုမတင်ပြခင်မှာအခုတခါပြောပြချင်တာကတော့ဒီ American Pacific ဆက်ဆံရေးအခြေအနေပါ American သမ္မတဂျိုးဘိုက်ဒန်နဲ့ Indonesia သမ္မတဂျိုကိုဝီဒိုဒိုတို့လာမယ့်တနင်္လာနေ့သမ္မတအင်ဘူရိုမှာတွေ့ဆုံပြီး Indo-Pacific ဒေသရဲ့အဓိကမဟာမိတ် Indonesia နဲ့ American ကြားမှာဒီတန်တမာရေးတိုးမြှင့်မှုတွေကိစ္စတွေကိုဆွေးနွေးဖို့ရှိပါတယ်ဒီချိန်ထဲမှာပဲဂါဇာကနေစစ်ပွဲတွေနဲ့ပတ်သက်လို့အစ္စရေးကိုအဓိကထောက်ခံအားပေးနေတဲ့အမေရိကန်နဲ့ကမ္ဘာမွတ်စလင်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံကြားကွဲလွဲမှုတချို့လည်းရှိနေတာပါ။အင်ဘူရိုဆန်ယာ VOA ရုံးရဲ့အကြီးအကဲဖက်စီဝီတာဂူဆွာရာပြောပြတဲ့သတင်းကိုတော့မက်ခင်ဖြူထွေးကတင်ပြထားပါတယ်ဗျာ။
အော်ဒီဘာခုနှစ်ဟာမစ်တိုက်ခိုက်မှုနောက်ပိုင်းအစ္စရေးဘက်ကလက်တော့ပြန်တိုက်ခိုက်မှုတွေနဲ့ဂါဇာမှာတိုက်ပွဲတွေပြင်းထန်လာခြင်းကစလို့အင်ဒိုနီးရှားကမြို့ကြီးတွေမှာပါလက်စတိုင်းထောက်ခံတဲ့စူရေးဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ပြီးခန်းစားချက်တွေကလည်းပြင်းထန်နေတာပါ
Apa yang dilakukan oleh Hamas dan rakyat Palestina melawan penjajah itu adalah cara
Hamas နဲ့ Palestine တွေကသူတို့မျိုးကိုကျူးကျော်တဲ့ Israel ကိုတိုက်ခိုက်တယ်ဆိုတာကသူတို့လူမျိုးရေးအောင်မြင်ဖို့အတွက်တိုက်ပွဲဝင်တဲ့နည်းလမ်းတစ်ခုပါဒါဘာမှမမှားပါဘူးတချင်က Indonesia တရဲကောင်းတွေလည်းသူတို့လွတ်လပ်ရေးအတွက်အခုလိုပဲတိုက်ခဲ့ကြတာပါလို့ Palestine ဘက်ကထောက်ခံဆန္ဒပြသူ Indonesia မျိုးသမီးတူပြောသွားတာပါလာမယ့်တနင်္လာနေ့အင်ဂျူရောမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုရဲ့ခေါင်းထဲမှာလည်းဒီလိုခန်းစားချက်အတွေ့အမျိုးရှိနေနိုင်တယ်လို့အင်ဒိုနီးရှားနိုင်ငံကတ်ဂျမာရာတက္ကသိုလ်ကအရှိလေပိုင်းဒေသဆိုင်ရာဘာသာရေးပို့ချပေးနေတဲ့ကတိကစီတီမူတီယာစီတီယာဝတီကပြောပါတယ
် Belum ada presiden yang berani gitu untuk tidak membela Arab Palestina karena itu
Indonesia tamara ma Palestine ဘက်ကမကာကွယ်ပဲမနေရခဲ့ပါဘူးကျမတို့နိုင်ငံကိုတီထောင်ခဲ့တဲ့နိုင်ငံဖခင်ကြီးတွေကအဖိနှိတ်ခံတွေဘက်ကခုခံကာကွယ်ဖို့ဗမလိုက်ဖို့လွတ်လပ်ပြီးတက်ကြွတဲ့နိုင်ငံသားရေးမူဝါဒတွေဖြစ်ဖို့အုံမြင့်ချပေးခဲ့တာပါလို့ကတိကစီတီမူဒီယာစီတီယာဝတီပြောသွားတာပါဂါဇာမှာအဖြစ်ခက်ရစရေးကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့အင်ဒိုနီးရှားကြားသဘောထားအကြီးအကျယ်ကွဲလွဲနေကြပေမဲ့လို့နိုင်ငံဆက်ဆံရေးပုံမှုကောင်းမှုဖို့ကတော့နှစ်ဖက်စလုံးကလိုလားပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့ပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲတွေမှာသမ္မတဘိုင်ဒန်တက်ရောက်နိုင်ခဲ့ခြင်းမရှိဘဲဒုသမ္မတကမလာဟဲရစ်ပဲတက်ရောက်ခဲ့ပြီးတဲ့နောက်အခုလိုသမ္မတအင်ဘူရောမှာသမ္မတနှစ်ဦးတနင်္လာနေ့မှာတွေ့ဆုံဖို့အတွက်စီစဉ်ခဲ့ကြတာပါ။သူတို့နှစ်ဦးနောက်ဆုံးထွေးခဲ့တာကတော့ဒီနှစ်တည်းအိန္ဒိယနိုင်ငံမှာကျင်းပတဲ့ G20 ထိပ်သီးဆွေးနွေးပွဲမှာပါအင်ဒိုနီးရှားအနေနဲ့တရုတ်နဲ့မဟာဗျူဟာမိတ်ဖက်ဆက်ဆံရေးတိစောက်ထားပြီးဖြစ်တယ်လို့အမေရိကန်နဲ့လည်းအလားတူနှစ်နိုင်ငံကြားမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးတိုးမြင့်တိစောက်ဖို့သမ္မတနှစ်ဦးစလုံးကမျှော်လင့်ထားတာလည်းဖြစ်ပါတယ်။အင်မီရိုပြောခွင့်ရခရင်းဂျွန်မြဲကအခုလိုပြောပါတယ်
The leaders will explore opportunities to enhance cooperation on the clean energy transition, advance economic prosperity, bolster regional peace and stability.
တန်ရှင်းဆွေးရင်ပြောင်းလဲသုံးနိုင်ရေးစီးပွားရေးတာယာဝါပြောရေးဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးနှစ်နိုင်ငံပြည်သူအချင်းချင်းဆက်ဆံရေးပို့ပြီးတော့ကောင်းမွန်လာရေးစတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတိုးမြင့်နိုင်မဲ့အခွင့်အလမ်းတွေကိုခေါင်းဆောင်နှစ်ယောက်ရှာဖွေသွားကြမှာပါ။ဒါပြင်အာဆီယံရဲ့ဗဟိုချုပ်ကိုင်မှုပို့ပြီးတော့အားကောင်းလာရေးနိုင်ငံတကာဥပဒေတွေကိုလေးစားလိုက်တာပေါ့နဲ့လွတ်လပ်ပွင့်လင်းမြင်သာတဲ့အင်ဒိုပစိဖိတ်ဒေသဖြစ်လာရေးကိစ္စတွေမှာလေပို့ပြီးတော့ပူးပေါင်းဆောင်ရွက်အောင်ကြိုးပမ်းသွားမှာပ
ါအင်ဒိုနီးရှားဘက်ကအဓိကလိုလားချက်တစ်ခုကတော့အမေရိကန်ရဲ့ငွေကြေးဖောင်းပွားမှုလျှော့ချရေး2022အဥပဒေအောက်မှာလျှက်စစ်ဗဟိကားတွေမှာသုံးတဲ့အင်ဒိုနီးရှားချင်းညီတင်ပို့မှုအပေါ်အခွန်လျှော့ပေါ်ပေးတာမျိုးအရေးကြီးတဲ့တွင်းထွက်ပစ္စည်းထုတ်ကုန်တွေအပေါ်အကန့်အသတ်နဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီမှုတရက်ရရှိလိုတာဖြစ်ပါတယ်အင်ဒိုနီးရှားဟာကမ္ဘာပေါ်မှာကျင်းနီတပ်ထုအများဆုံးထွက်တဲ့နိုင်ငံဖြစ်ပြီးဒီလိုတပ်ထုတွေတန့်စင်ရမှာတော့တရုတ်ကအဓိကငွေကြေးထောက်ပံ့ပေးနေတာဖြစ်ပါတယ
် The US is eager to invest in this area especially because I think
American ကဒီလုပ်ငန်းမှာပြုံးတဲ့အပြိုင်ရင်းနှီးမြှုပ်နှံမှုစိတ်အားထက်သန်နေတယ်လို့ကျွန်တော်ထင်ပါတယ်အင်ဒိုနီးရှားကျင်းနီထုတ်လုပ်မှုလုပ်ငန်းကိုတရုတ်ကပဲလုံးဝလဝဲကြီးအုပ်ထားတာမျိုးမဖြစ်အောင်ပါဒါကအရေးပါတဲ့မဟာဗျူဟာအကျိုးစီးပွားတစ်ခုဖြစ်ပါတယ်
အမေရိကန်လွှတ်တော်မှတချို့ကတော့ဒီလိုလုပ်မှာကိုကန့်ကွက်ကြပါတယ်။ဒီလုပ်ငန်းထဲမှာတရုတ်ကအကြီးအကျယ်ရင်းနှီးမြှုပ်နှံချပြီးဖြစ်တာကြောင့်ရော။နောက်အင်ဒိုနီးရှားရဲ့ကျင်းနီထုတ်လုပ်ရေးလုပ်ငန်းတွေမှာအလုသမားအခွင့်အရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်ချက်တွေကလည်းရှိနေတာတွေကြောင့်ကန့်ကွက်နေကြတာလည်းဖြစ်ပါရဲ့ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
ချစ်ရတဲ့မိတ်ဆွေများကိုမြင်နေကြားနေရတာကတော့ VOA American တန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။အခုတော့ရှမ်းမြောက်ပိုင်းအခြေအနေဘယ်လိုရှိသလဲကြည့်အောင်ပါ။တရုတ်မြန်မာနယ်စပ်ဒေသမှာစစ်ရေးအရေးပါတဲ့ကွမ်လုံမြို့ကို MND ကုကန့်တပ်ဖွဲ့တွေကသိမ်းပိုက်ထားပြီးအလုံးစုံထိန်းချုပ်နိုင်ဖို့ဆက်လက်စူးစမ်းနေတယ်လို့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်။လောလောဆယ်မှာတော့မြို့ကိုထိန်းချုပ်ထားနိုင်ပေမဲ့မျိုးအနီးနားမှာအခြေစိုက်တဲ့ဒီစစ်ကောင်စီတပ်တွေနဲ့ဆက်လက်တိုက်ပွဲပြင်းထန်နေတာပါရှမ်းမြောက်ဒေသရဲ့နောက်ဆုံးရတိုက်ပွဲသတင်းပေးပို့ထားတာကိုကုခင်မောင်စုံမင်းကပြောပြမှာဖြစ်ပါတယ
်တစ်တုံညာနှစ်ကွန်စစ်စင်ရေး15ရက်မြောက်နေ့မှာကွန်လုံမျိုးကိုသိမ်းပိုက်ထားပြီးအလုံးစုံထိန်းချုပ်နိုင်ဖို့ဆက်လက်စူးစမ်းနေတယ်လို့ MNDAA ကိုကန်တပ်ကသတင်းထုတ်ပြန်လိုက်ပါတယ်MNDA အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလီချဝင်းကကွန်လုံမြို့ကိုသိမ်းယူလိုက်ကြောင်းနဲ့အနီးပတ်ဝန်းကျင်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေစေပဲလို့ VOA ကိုပြောပါတယ
်ကွန်လုံဘက်တော့အခုရောစေတိုက်ပွဲတော့ဆက်လက်ဖြစ်နေပါတယ်ကျွန်တော်တို့အနေနဲ့မြို့ကိုထိန်းထားနိုင်ပေမဲ့လည်းအဲဘေးမှာရှိဘေးတဝိုင်းမှာရှိတဲ့စစ်ကောင်စီနဲ့တိုက်ပွဲဆက်လက်ပေါ်ဆောင်နေပါပြီဗ
ျစစ်ကောင်စီကဒီလနိုဝင်ဘာ17ရက်မနက်ဖြန်မှာတရုတ်နိုင်ငံအကူအညီနဲ့တိစောက်ထားတဲ့ကွန်လုံတရားတစ်ကိုဖွင့်လှစ်ဖို့ပြင်ဆင်နေချိန်မှာပဲညီနောင်မဟာမိတ်တပ်တွေကသိမ်းယူလိုက်တာဖြစ်ပါတယ်ကွန်လုံမြို့ဟာ1982ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီဘာကဘာနဲ့ရဲ40တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာလဲဖြစ်ပြီးကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အနီးမှာတည်ရှိသလိုချင်းရွှေဟော်တရုတ်နယ်စပ်ကုန်သွယ်ရေးလမ်းပေါ်ကစီးရေးအရေးပါတဲ့မြို့ဖြစ်ပါတယ်ဒီကနေ့မှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်လောက်ကင်အပါအဝင်ပါစင်ကျော်ကုန်းကိုညီနောင်မဟာမိတ်အဖွဲ့တွေကဒီကနေ့မနေ့ပိုင်းမှာတင်းယူခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်အခုလိုပါစင်ကျော်ကုန်းတင်းယူတာနဲ့ပတ်သက်လို့တော့ MNDA ပြောခွင့်ရကအတိမပြုနိုင်သေးကြောင်းအခုလိုပြောပါတယ
်ဒီအခြေအနေကိုကျွန်တော်အတိမပြုပေးနိုင်သေးဘူးဗျာနော
်လောက်ကင်မြို့မှာရောက်ရှိနေသူတွေကိုဆက်သွယ်မေးမြန်းရမှာတော့ပါစင်ကျော်ကုန်းဘက်မှာလက်နေကြီးပြစ်ခတ်တံတွေဇက်တိုက်ချနေရတယ်လို့လေရင်တွေလာတာကိုလည်းတွေ့မြင်ရကြောင်းပြောပါတယ်ဒီလ9ရက်နေ့ည10နာရီထုတ်ပြန်ချက်မှာတော့ညီနောင်မဟာမိတ်တပ်တွေကကွန်လုံမြို့ကိုအလုံးစုံသိမ်းပိုက်ရရှိရေးအတွက်အဓိကထားဆောင်ရွက်နေပြီးနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေကြောင်းနဲ့ကိုကန့်ဒေသမှာတပ်စခန်းအချို့ဆက်လက်သိမ်းယူနေကြောင်းသတင်းထုတ်ပြန်ထားပါတယ်။9ရက်နေ့မနေ့ပိုင်းမှာတော့စစ်ကောင်စီတပ်နဲ့ TNLA ပူးပေါင်းတပ်ဖွဲ့တွေအကြားနောင်ချိုမြို့နယ်အုံမခါချေးရွာအနီးမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီကနေ့မှာတော့ဒေတာရင်းတိုက်ပွဲသတင်းတွေထပ်မံရရှိတာမရှိကြောင်း TNLA ပြန်ကြားရေးဌာနကပြောပါတယ် TNLA ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်လို့တော့မရရှိသေးပါဘူးကိုကန့် MNDA တအန်း TNLA ရခိုင် AA တို့ပါဝင်ကြတဲ့ညီနောင်မာမိတ်တပ်ဖွဲ့ဟာတစ်တုံညာနှစ်ခွန်စစ်စင်ရေးကိုအော်တိုဘာလ29ရက်နေ့ကစတင်ဆောင်ရွက်ခဲ့ရမှာရဲတပ်တပ်နှစ်ပတ်အကြာမှာတော့စစ်ကောင်စီတပ်စခန်းရဲစခန်းပြည်သူစစ်ကန်စတာတွေတရားကျော်ကိုသိမ်းယူခဲ့ကြောင်းနဲ့ချင်းရွှေဟော်ဖောင်းဆိုင်သိမ်းတည်နဲ့ကျူကုတ်ပန်ဆိုင်စတဲ့မြို့တွေကိုသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်ညီနောင်၃ဘွဲ့ပေါင်းပြီးစစ်ကောင်စီတပ်စခန်းတွေနဲ့နယ်မြေတွေကိုတိုးချဲ့သိမ်းယူနေတာအခုနောက်ဆုံးကွမ်လုံမြို့ကိုသိမ်းထားနိုင်ပြီလို့ MND ကိုကန့်တပ်ဖွဲ့ကကြေညာချက်ထွက်လာပြီးမှပဲစစ်ကောင်စီရဲ့ပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒါရီဟာကောလာဟာလာသတင်းတူသတင်းမှားတွေသာဖြစ်တယ်ဆိုပြီး Viber လူမှုကွန်ရက်ကနေတဆင့်တောက်ကြနေမှာပြောဆိုခဲ့ပါလေ
ဒီနေရာမှာကျွန်တော်ပြောချင်တာကတော့ပြန်နာနေတဲ့ကောလာဟာလာရန်သူရဲ့ဝါဒဖြန့်ချီချက်ပေါ့။ဒါနဲ့ပတ်သက်ပြီးတော့ဒါနယ်မြေတစ်ခုလုံးကိုပဲသိမ်းနိုင်တဲ့ပုံစံအကုန်လုံးမှာရုပ်သေးသေးဖြစ်နေတဲ့ပုံစံမျိုးတွေဒါလုံနေတာရှိပါတယ်။ဒီကောလာဟာရီဝါဒဖြန့်ချင်းချောက်မှုတွေကိုပြည်သူလူထုအနေနဲ့ကျွန်တော်သတိရှိဖို့လိုတယ်လို့ပဲကျွန်တော်ပြောကြားလိုချင်ပါတယ်။ဒီရှေ့မြောက်တိုင်းစစ်ဆန္ဒဆောင်နေမြေချင်းရွှေကတော့ဒါမွန်ဂိုလိုလိုနေရာမျိုးပေါ့။အပြင်ခြားရဲရနေရာလေးပေါ့။ဒီနေရာလေးတွေဟာမြန်မာပြည်ရဲ့ကိုကန့်ဒေသပေါ့မြန်မာပြည်တော်မဟုတ်ကိုကန့်ဒေသရဲ့အစိပ်ပိုင်းတစ်ခုလောက်ပဲရှိပါလေအစိပ်ပိုင်းတစ်ခုလောက်ပဲရှိသေးတယ်ဒီမှာလဲကျွန်တော်တို့အနေနဲ့လုံခြုံမှုပြန်လည်ရရှိဒါအများဆောင်ရွက်လျက်ရှိတယ်
ရင်းနှီးမဟာမိတ်တပ်ဖွဲ့တွေကသိမ်းယူထားတယ်လို့ပြောထားတဲ့ဒီသိမ်းနီမျိုးကိုလည်းစစ်ကောင်စီတပ်တွေကပြန်လည်စိုးမိုးထားနိုင်ပြီဖြစ်ပြီးစစ်ကောင်စီဘက်ကလက်လွတ်လိုက်ရတဲ့မုံကိုနဲ့ချင်းရွှေဟော်မှာလူညုံရေးတွေပြန်လည်တည်ဆောက်နိုင်ဖို့ကြိုးစားနေစေပဲဖြစ်တယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုသွားပါတယ်။အခုတခါတော့ဒီမြန်မာပြည်တွင်းကအလို့သမားတွေလောက်ခလာစားနဲ့ပတ်သက်တော့ဘယ်လိုမျိုးသဘောထားရှိသလဲကြည့်အောင်ပါ။လူသမားအခြေခံလောကလာစာတနေ့ကို9800ကျပ်အဖြစ်တိုးပြင့်တတ်မှတ်ပေးလိုက်ပေမဲ့အချိန်ပိုကြီးကိုတော့အရင်တတ်မှတ်ထားတဲ့နှုံးသားအောက်ကိုပြန်လျှော့ချလိုက်တယ်လို့စက်ရုံလူသားတွေကပြောပါတယ်။ကွန်စင်းနိုးနေတက်နေချိန်မှာအခုလိုထပ်ပြီးတော့လျှော့ချလိုက်တာကလာစာနဲ့အခြေခံလူသားတွေအတွက်အဆင်မပြေဘူးလို့လည်းပြောကြပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုကိုရဲမွန်ပြောပြပေးပါဦးခင်ဗျာ။
လောက်သမားတွေအတွက်အခြေခံလောက်ခလာစာတနေ့သာ4800ကျပ်တက်မှတ်ထားတာကနေအခုနိုဝင်ဘာလကစပြီး9800ကျပ်အဖြစ်အလုသမားရေးဝန်ကြီးဌာနကပြောင်းလဲတက်မှတ်လိုက်တာပါအလုရှင်တွေဘက်ကအခုလကစပြီး9800ကျပ်ပြောင်းလဲပေးတာရှိပေမဲ့အချိန်ပိုကြီးကိုတော့ပြန်ပြီးလျှော့ချလိုက်တယ်လို့အလုသမားတွေကပြောပါတယ်ကုန်စည်နှုန်းဒေါ်လာနေချိန်မှာအခြေခံလောက်ခလာစာအနည်းငယ်သာရတဲ့အလုသမားတွေအတွက်ပိုပြီးအခက်တွေ့စေတယ်လို့စိတ်ယုံသုတ်သားသူကပြောပါတယ်
တို့တောင်မတိုးခင်တော့ဆိုရင်အကုန်ဝိုင်းတောင်းဆိုလို့ချင်းမှာ9600ရတယ်ပေါ့။ဦးတကြီးက1400ရတယ်။အခုတို့တွေကဆိုရနေပြီးတော့1000တိုးပေးရဆိုပြီးတော့စက်မှတ်လိုက်တဲ့ချိန်မှာတော့သူက9800ပေးတယ်။ဒါပေမဲ့ဦးတကြီးကတော့1200တက်ဆက်သွားတယ်။အတူတူနဲ့အတူတူပဲအဲ့လိုပဲဖြစ်သွားတာပေါ့။အဲ့တော့တို့တွေကဘာလို့တိုးပေးမှန်းလည်းမသိဘူး။မှန်းတယ်ဆိုရင်တော့ဥမာဒေးကြီးဆိုတနေ့ဘယ်လောက်တိုးပေးရမလဲ။ဘယ်လောက်ပေါ့စက်မှတ်ပေးရမလဲ။ပြီးဦးတကြီးဆိုရင်လည်းဘယ်လောက်အမှန်ကြီးဆိုရင်ဘယ်လောက်ဆိုပြီးတော့အဲ့လိုမျိုးတို့ကစဉ်းစားတက်မှတ်ပေးရမှာပေါ့။အခုကတို့တွေကဘယ်လိုလဲဆိုတော့ဦးတကြီးလည်းမဟုတ်ဘူး။ဒါဒေးကြီးလည်းမဟုတ်ဘူး။ရန်ရိုးရိုးနဲ့ရိုးရိုးဟိုအပေါ်ကျေးဇူးပြီးတော့တစ်ထောင်တိုးပေးတာဆိုတော့ဘိုးဆိုတော့တော်တော်သူတို့လောက်ချင်နေတယ်ဆိုတော့လဝါရိုက်ပြီးတော့တော်တော်သူတို့လောက်ခါနေအောင်ဖြစ်နေပေါ့ဒီတိကျတော့ကျွန်တော်တို့ဖြစ်စေချင်တယ်ပေါ့ဒီတိတိုးရင်တိုးတော့လောက်ဦးတကြီးကလိုက်ပြီးတော့ကျွန်တော်အနေနဲ့တိုးစီချင်တယ်ဒါမှလည်းကျွန်တော်တို့ဒီလူသမားတွေကအဆင်ပြေမှာဒါကြောင့်လဲဆိုတော့ကုန်လေးနှောင်းကလည်းဟိုကြွားသွားဆိုတာမရှိဘူးတက်လာတာပဲဆိုတော့ပြီးမလား
တနေ့သာအလုတ်ချိန်၈နာရီအတွက်အနည်းဆုံးအခကြေးငွေ4800ကျပ်ကို2018ခုနှစ်တုန်းကအတည်ပြုခဲ့တာဖြစ်ပြီးတော့ပြောင်းလဲနေတဲ့ကုန်စည်နှုန်းတွေကြောင့်အလုတ်သမားတွေဝိုင်းပြီးတောင်းဆိုချိန်မှာ9600ကျပ်အဖြစ်ပြီးခဲ့တဲ့လပိုင်းမှာစက်ရုံတချို့ကပြောင်းလဲပေးခဲ့ပါတယ်အဲ့ဒီအချိန်မှာအချိန်ပိုကြီးက1400ကျပ်ဖြစ်ခဲ့တာပါအခုလကစပြီး9800တက်မှတ်လိုက်ချိန်မှာတော့အချိန်ပိုကြီးကို1200ကျပ်ပြန်လျှော့လိုက်တယ်လို့အလုတ်သမားတွေကပြောပါတယ်စေယုံလုံငန်းခွင်ထဲမှာအလုသမားတွေအခြေခံအခွင့်အရေးချိုးဖောက်ခံရမှုတွေဟာအရင်ကတည်းကရှိခဲ့တာဖြစ်ပြီးအခုနောက်ပိုင်းမှာတော့ပိုဆိုးလာတယ်လို့စေယုံလှုပ်သားတွေနဲ့အလုသမားရေးလှုပ်ရှားနေသူတွေကပြောပါရယ်အလုရှင်ခီးသွားနေခြင်းဖြစ်လို့အခုလကစပြီးတတ်မှတ်လိုက်တဲ့တနေ့သာအခချင်းငွေကိုတိုးပြီးမရသေးသူတွေလည်းရှိပါတယ်ဒါ့အပြင်အချိန်ပိုဆင်းရတဲ့လောက်ခလာစာကိုလည်းရှော့ချပေးတာမျိုးရှိတယ်လို့တရုတ်အထည်ချုပ်စေယုံမှာလောက်ကင်နေသူတို့ကပြောပါရယ်
ကျွန်တော်အဲ့လိုမျိုး9800ပေးရဆိုရင် OG ကတိုးသွားမှာမဟုတ်ဘူးလားကျွန်တော်အဲ့လိုရှော့လိုက်တယ်ဆိုတော့လေကညီမတို့ကတော့ပြောကျင်တယ်ဒါပေမဲ့တို့ကအခုလောလောဆယ်မှာ order မရှိဘူးဆိုပြီးတော့မလုပ်ပိတ်ထားရရရှိတယ်တချို့တော့ကို DJ 3000ပေးပြီးတော့ပိတ်ထားရရှိတယ်မှာတို့တဘောနဲ့တို့ပိတ်ထားပြီးတော့အဲ့လိုပိတ်လိုက်ဖွင့်လိုက် OD တွေကိုမျိုးမျိုးရှော့လိုက်ပေါ့အဲ့လိုမျိုးအလုံးသမားဘက်ကရွယ်ရှော့နေ order မရှိတာအလုံးရှင်ရဲ့လိုအပ်ချက်လေအဲ့တော့လူမာဘာလာကြီးပဲသူကအဲ့လိုမျိုးမျိုးတွေလုပ်နေဘယ်ဌာနအောင်မှလည်းအကြောင်းမကြားပဲနဲ့အဲ့လိုမျိုးဆိုတော့ညီမတို့အနေနဲ့အဆင်မပြေဘူးလို့နေနေညာနဲ့ချိန်ပြီးတော့ဆင်းခိုင်းတာမျိုးရှိရမှာရဲ့အခုနေဘက်ကိုနားညာဘက်ကိုအပြက်ဆင်းပြီးအဲ့လို double ဆင်းခိုင်းတာမှာရဲ့ဒီကုန်တညာလုံးအဲ့လိုဆင်းခိုင်းပြီးတော့နောက်နေ့ပိတ်တဲ့ဟာကိုလည်းဒေးဒေးပေးမယ်ဆိုပြီးတော့နောက်နေ့ဆင်းလူသမားကြီးပြန်ဆင်းတဲ့အချိန်မှာဒေးဒေးလည်းမပေးတော့ဘူးအဲ့တော့ original ပဲပေးမယ်အဲ့9600ကိုပြန်နှုတ်တယ်
အခြေခံလောက်ခလာစာအပြည့်အဝမရတာအပြင်တရားဝင်သတ်မှတ်ထားတဲ့တနေ့တာအလုတ်ချိန်၈နာရီထက်ကျော်လွန်ပြီးအချိန်ပိုကြီးထက်ဆောင်မပေးပဲအလုတ်ခိုင်းတာတွေကအခုနောက်ပိုင်းမှာပိုပြီးကြုံတွေ့လာတယ်လို့စက်ရုံလုပ်သားတွေကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့အာဏာသိမ်းကာလနောက်ပိုင်းမှာလုပ်သားဈေးကွက်ကျဆင်းမှုနဲ့အတူလုပ်သမားတွေရဲ့အခြေခံအခွင့်အရေးတွေပိုပြီးဆုံးရှုံးလာတာပါတချို့စက်ရုံတွေပိတ်သိမ်းလိုက်ချိန်မှာအလုတ်လက်မဲ့ဖြစ်ကုန်တဲ့လုပ်သားတွေဟာနေ့နာကြီးမရတာမျိုးလည်းရှိပါတယ်မြန်မာနိုင်ငံအနေနဲ့ကိုဗစ်ကပ်ရောဂါဘေးကနေနလန့်ပြန်မထူနိုင်ချိန်အာဏာသိမ်းမှုထပ်ပြီးကြုံတွေ့ရလို့နောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအကျပ်အသဲတွေကလုံသားဈေးကွက်ကိုထိခိုက်စေခဲ့တာပါအလုတ်ကန်ရရှိနှုန်းအလုတ်အရည်အသွေးနဲ့ကုန်ထုတ်စွမ်းအားကဏ္ဍစုံမှာထိခိုက်ကျဆင်းလာတယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့ချုပ် ILO ကလည်းထုတ်ပြန်ထားပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တချက်နဲ့ယုံနေကမာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါမင်္ဂလာမနက်ခင်းပါခင်ဗျာ VUE American တိုင်းရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249 VUE ရဲ့ website Facebook YouTube တို့ကပါဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံနဲ့အမေရိကန်တခွင်းနဲ့သိပ္ပံနဲ့နီးပညာကန္တာတွေနားဆင်ရဖို့ရှိတဲ့အထက်အရင်ဆုံးတော့အမျိုးသမီးကန္တာဖြစ်ပါတယ်။ Israel Hamas စစ်ပွဲစတင်ခဲ့တာတလပြည့်လာတဲ့အချိန်ဂါဇာမှာတေဆုံးသူ1000ကျော်နဲ့ဒဏ်ရာသူအိုးအိမ်ဆုံးခွာထွက်ပြေးရသူတန်းနဲ့ချီရှိနေပါတယ်။ဂါဇာကလက်ရှိပြည်ပခန့်ရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုအမျိုးသမီးနဲ့ကလေးငယ်တွေကအများဆုံးဓာတ်ရိုက်ခံစားနေရတဲ့အကြောင်းဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေကစူးစီးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ဆိုရကဂျန်ဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာမက်စ်အဖွဲ့ကအစ္စရေးကိုဝေရောက်တိုက်ခိုက်ခဲ့တဲ့အောက်တိုဘာလ9ရက်နေ့နောက်ပိုင်းကစလို့အစ္စရေးဘက်ကလက်တုံ့ပြန်မှုတွေနဲ့ဂါဇာမှာတိုက်ခိုက်မှုတွေပြင်းထန်လာခဲ့တာအခုဆိုရင်တလကျော်ကြာလာခဲ့ပါပြီ။အောက်တိုဘာ9ရက်ဟာမက်စ်တိုက်ခိုက်မှုအတွင်းအစ္စရေးမှာလူ1400ဝန်းကျင်သေဆုံးခဲ့ရပြီးထဏ်ရာရသူ4000ကျော်နဲ့ပြန်ပြီးဆွဲခံရတဲ့သူရာနေချီရှိခဲ့ပါတယ်။ဟာမက်စ်တွေရဲ့အကြမ်းဖက်အဲ့ဒီလုပ်ရက်ကိုကမ္ဘာတဝန်းကပါရှုံချခဲ့ကြသလိုအစ္စရေးကလည်းချက်ချင်းလက်တုံ့ပြန်တိုက်ခိုက်ကြမှာဂါဇာမှာရပ်သားပြည်သူထောင်ထဲချီတည်ဆုံးခဲ့ရပါတယ်။ဂါဇာမှာရှိတဲ့ပါလက်စတိုင်းကျမ်းမာရေးဌာနရဲ့အဆိုအရအစ္စရေးရဲ့ဒီမြေပြင်ကရောဝေဟင်ကပါထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်လူဝင်ပါလ3ရက်နေ့အထိတည်ဆုံးသူဦးရေဟာ1000ကျော်သွားပြီဖြစ်ပြီးဒီလိုတည်ဆုံးသူတွေရဲ့90ရာခိုင်နှုန်းလောက်ကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။ဂါဇာမှာတည်ဆုံးတဲ့ကလေးငယ်4000ဝန်းကျင်ရှိနေတာပါ။နေ့စဉ်တေဆုံဒါမှမဟုတ်ဒဏ်ရာရတဲ့ကလေးငယ်ရေအတွက်က400ကျော်ထိရှိတယ်လို့ဂါဇာမှာရှိတဲ့ပါလက်စတိုင်းကျမ်းမာရေးဌာနကကိုးကားပြီးကုလသမဂ္ဂကသတိပေးပါတယ်။တချို့ကလသားရွယ်ကလေးငယ်တွေပါဂါဇာဟာကလေးငယ်တွေအတွက်တင်းကြားကြီးတစ်ခုဖြစ်လာနေတယ်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကနိုဝင်ဘာလ6ရက်နေ့ကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
။ Gaza is becoming a graveyard for children.Hundreds of girls and boys are reportedly being killed or injured every day. More journalists have reported
that Gaza ha klingeri twet tinyain tuk phit law bare. Mingli yaujali klinge ya ne chi bi lo ni sin te sou na da ma mho dan ya ra phit di bare. Drain taw ri le te sou ya dilo pi ka de tadin li bat jaw twet ma te sou ka de drain taw yi twet ga se su ne tong su jaw kala twin be pi bi kha ma 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 shi ka bu de yi twet phit bare.အလားတူပဲသတင်းလေးပတ်ကျော်အတွင်းမှာကုလသမဂ္ဂအကူအညီပေးရေးဝန်ထမ်းတွေတည်ဆုံရတဲ့ရည်တွက်ဟာလေကျွန်တော်တို့အဖွဲ့အစည်းတမိုင်းမှာအရင်ကမကြုံရဘူးတဲ့ရည်တွက်ပါပဲ
။အစ္စရေးရဲ့ပုံကျဲတိုက်ခိုက်မှုတွေနဲ့မြေပြင်ထိုးစစ်ဆင်မှုတွေကြောင့်ဂါဇာကလူနေအိမ်တွေ၊ကျန်းမာရေးအဆောက်အုံတွေထိခိုက်ပျက်စီးခဲ့ရပြီးရေလျှက်ဆင်ပြီးလောင်စာအစားအစာနဲ့ဆေးဝါးတွေအရေးပေါ်လိုအပ်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ပါတယ်။လက်ရှိဂါဇာမှာကိုဝင်တဲ့9000လောက်ရှိနိုင်တယ်လို့လည်းခန့်မှန်းထားပြီးဒီထဲက50ရာခိုင်နှုန်းကျော်ဟာကိုဝင်ဓာတ်မဟုတ်မီးဖွားခြင်းနဲ့ဆိုင်တဲ့အခက်အခဲတွေကြုံရနိုင်ပြီးကျန်းမာရေးဆောင်ရှောက်မှုအကူအညီတွေလိုအပ်နေတယ်လို့လည်း WHO ကပြောပါရယ်သေဆုံးထဏ်ရာရသူတွေတောင်းကနန်းတိရှိနေတဲ့တစ်ချိန်ထဲမှာဥယျာဉ်ဆွန့်ကွာထွက်ပြေးရသူပေါင်းဟာလည်းတသန်းခွဲလောက်ရှိနေတယ်လို့ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါရယ်ဒီထဲမှာလည်းအမျိုးသမီးနဲ့ကလေးငယ်တွေကအများစုပါအိုရင်ဆုံးကွာထွက်ပြေးနေရတဲ့အမျိုးသမီးတယောက်ပြောပြတာကိုနားထောင်ကြည့်အောင်ပါရှင
်ဖဟနရှရဒနာမနလ်ကုတ်ရ်ဂဆာဖီယာနီဝလ်ဝဒဟနာဆာဘ်ဂျစ်ဒန်ကူလ်ယောမ်ဘဇီဒ်အန်အတာနီ
လေချောင်းကနေအပြင်းထန်တိုက်ခိုက်လို့ကျမတို့အိမ်ကနေထွက်ပြေးခဲ့ရပါတယ်ဒီမှာတော့အချိန်နေကတနေ့ချက်တနေ့ပိုးဆူလာနေပါတယ်မနေ့ကပဲကျမတို့ဆွေမျိုးတွေ15ယောက်လောက်တိုက်ခိုက်ခံရပါတယ်အခုကျမတို့အိုးအိမ်တွေမရှိတော့ဘူးအစားအစာလည်းမရှိဘူးရေလည်းမရှိဘူးရေရဖို့ကျမသားလေးသွားတန်းစီတာ3-4နာရီစောင့်ရတယ်မုန်းဖုတ်တဲ့နေရာတွေလည်းတိုက်ခိုက်ခံရတော့စားစရာပေါင်မုန့်တောင်မရှိပါဘူး
စားစားနဲ့ရေမရတဲ့အခြေအနေပိုးပြီးတော့ဆိုးလာနေတာနဲ့အမျှကိုဝင်တွေတွေနဲ့မိခင်တွေအာဟာရပြက်ပြီးခလင်းငယ်ဖွံ့ဖြိုးမှုနဲ့အသက်ရှင်တန်ခွင့်အပေါ်မှာတက်ရောက်မှုတွေပိုးပြီးတော့များလာတယ်လို့ယောဂဗျာတွေနဲ့သိဆုံးမှုတွေကလည်းတနေ့တခြားပိုးပြီးတော့များလာနေတယ်လို့ WHO ကသတိပေးပါတယ်လက်ရှိဂါဇာပြည်ပခါရဲ့နောက်ဆက်တွဲစိုးရိုးတွေကိုအမျိုးသမီးနဲ့ကလေးငယ်တွေကအများဆုံးဓာတ်ရိုက်ထိခိုက်ခံစားကြရတယ်လို့ကုလသမဂ္ဂအမျိုးသမီးရေးရာအဖွဲ့ UN Women ကုလသမဂ္ဂကလေးငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အပြင် UNRWA နဲ့ UNFPA လို့ကုလသမဂ္ဂကူညီကယ်ဆယ်ရေးအဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်ဟမတ်စ်တွေကိုပြန်လည်တိုက်ခိုက်တဲ့နေရာမှာအစ္စရေးကအရက်သားတွေကိုပါမရှောင်တိုက်ခိုက်နေတာကြောင့်ကားစားမှာလူသားပြည်ဒုက္ခအကြီးအကျယ်ကြုံတွေ့နေရတယ်လို့ကုလသမဂ္ဂနဲ့ကမ္ဘာတဝန်းကလူခွေရေးတက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပေမဲ့လို့လည်းဖြစ်ခဲ့တိုက်ခိုက်မှုတွေကတော့ဆက်ပြီးတော့ပြင်းထန်နေပြီးအရက်သားတွေနေစဉ်ထွက်ပြေးနေကြဆဲဖြစ်ပါတယ်ပါလက်စတိုင်းသူပါလက်စတိုင်းသားတွေကတော့သူတို့အခုလိုကြုံတွေ့နေရတဲ့အပေါ်မှာအစ္စရေးကိုအပြစ်ဖို့ကြပါတယ
်ဟာမလေးဟောنسوان صغار نسوان كبار ورجال ناس رجليهم قطع واطفال مش قادرين
تنانا دا سيكو مشي جاو او اي سنخوا ٹھپیے نیا دوری ٹھما کلی نگے ری تچی امیو تمی ری تچو سوئن جراو پیٹ نیرا کلی ری سوئن لے مولو نو آ پیٹ پیرو نی جی بو ٹھائی نی جا رے ترو امی اوری کو ٹھان لا رے دوری لے شی رے بے کو پیے پیرو بے ما کھولون یامے سورا لے با ما کو متے چا باو
ကာဇာမြောက်ပိုင်းကနေထွက်ပြေးလာတဲ့ပါလက်စတိုင်းအမျိုးသမီးအွန်မူဟာမက်အဘူနာဒီပြောသွားတာပါ။အောက်တိုဘာလ9ရက်နောက်ပိုင်းကာဇာမှာကြုံတွေ့ရတဲ့အခြေအနေတွေကတော့ပေါ်ပြလို့မရအောင်ဆိုးဝါးလွန်းတယ်လို့ပါလက်စတိုင်းအမျိုးသမီးတွေကပြောဆိုကြပါတယ
်။
ကျမတို့ကကာဇာမှာတွေ့နေရတာကြားနေရတာတွေကဘယ်လိုပြောပြရမလဲတော့မသိပါဘူး။အိမ်တွေလည်းမရှိတော့ဘူး။အရာအားလုံးဆုံးရှုံးလိုက်ရပြီအခုသားသမီးရင်ထဲမတွေ့ရတာလဲလနဲ့ချီနေပါပြီဒီစီယုံကိုရောက်နေတာကကျမရဲ့မြေးလေးဆောင်ပါလို့စီယုံတဲ့ကုသနေတဲ့မြေးငယ်လေးနဲ့အတူဂျေရုဆလင်ကစီယုံတစ်ခုမှရောက်နေတဲ့စီဟာမူဆန်ပြောသွားတာပါသူ့ရဲ့မြေးလေးကတော့ဂါဇာမှာတိုက်ခတ်မှုတွေမဖြစ်ခင်ကတည်းကဂျေရုဆလင်မှာဆေးလာကုနေတဲ့ယောဂသည်တစ်ယောက်ပါကင်ဆာနဲ့နှလုံးယောဂလိုခွဲစိတ်ကုသဖို့လိုတဲ့ဂါဇာကလူနာတွေကိုဂျေရုဆလင်နဲ့ဝက်စ်ဘန်ကစီယုံတွေမှာဆေးဝါးကုသခွင့်အောက်တိုဘာ9ရက်ဖြစ်ရမတိုင်ခင်အထိအစ္စရေးကခွင့်ပြုထားတာပါ။နေ့စဉ်ဒီလိုလူနာတရားဝင်ကျင်လောက်လာရကုသနေတာပါ။ဒါပေမဲ့အခုကတော့ဒီလိုလူနာတွေလည်းလာလို့မရတော့တယ်လို့ဂါဇာမှာရှိတဲ့စီယုံစည်းရန်အများစုလည်းထိခိုက်ပျက်စီးခဲ့ရတာကြောင့်ကျန်းမာရေးလိုအပ်ချက်စိုးရိမ်စရာအခြေအနေတွေဖြစ်လာနေတယ်လို့စီးဝန်ထမ်းတွေကသတိပေးနေကြတာဖြစ်ပါတယ်။ဒီလိုချင်းတွေချာမှာအထူးသဖြင့်ဂါဇာမြောက်ပိုင်းမှာပိတ်မိနေတဲ့ဒေသခံရဲသားတွေဘေးလွတ်ရာရွှေ့ပြောင်းနိုင်ဖို့နဲ့သူတို့ထွက်လွတ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်အမြန်ဆုံးအဖြစ်ခက်ရက်ဆဲဖို့နိုင်ငံတကာတိုင်းဝန်ကလည်းတောင်းဆိုနေတာပါ။ကျောင်းဝင်ဆစ်ဆဲညှိနှိုင်းတာတွေရှိနေပေမဲ့လို့လက်ရှိအချိန်ထိကတော့မအောင်မြင်သေးသလိုရက်ဆဲမဲ့အလားအလာလည်းမတွေ့ရသေးပါဘူး။တိုက်ပွဲတွေပြင်းထန်နေတဲ့ဂါဇာမြောက်ပိုင်းကနေဘေးလွတ်ရာတောင်ပိုင်းကိုထွက်ပြေးသူတွေလည်းနေစဉ်ရှိနေသေးပါ။အသက်28နှစ်အရွယ်နူဝါနာချီအဘူနာဆာကကြောက်ကြောက်နဲ့သူအသက်လူပြေးခဲ့ရတာလို့ပြောပြပါရယ
် Can we fetch the shabab وزيكم ممنوع ندخل الا معنا رايا طبعا انا ما كانش معايا ولا شيء حكيت ايش بدي اسوي
ترونا دي ايش ريت فوق ကလူတွေကိုလိုက်ရှာနေတာအဝိစာဒါမှမဟုတ်တခုခုနဲ့ဝေ့ရမ်းမပြရင်ကျမတို့ကိုဖြတ်တန်းသွားလာကိုမဖြစ်ပါဘူးကျမမလည်းဝေးရန်ပြစီရလက်ထက်မှာဘာမှရှိမနေဘူး။နောက်တော့ဆာရွက်တစ်ခုခုကောက်ဆွဲပြီးတော့ဝေးရန်ပြဖို့စဉ်းစားသေးတယ်။ဒါပေမဲ့ကိုဆွဲလိုက်တဲ့ဆာရွက်မှာဘာပါလဲလဲမသိ။သူတို့ဘက်ကတန်တရားဖြစ်ပြီးတော့ရှောက်ဖွေဖမ်းဆီးခံရမှလည်းကြောက်ရပါတယ်။နောက်ဆုံးတော့ဒီဆာရွက်တရွက်ကိုခက်သေးသေးအပိုင်းအစားတစ်ခုဖြစ်တဲ့ဒီဆွဲဆုပ်ပြီးတော့ဝေးရန်ပြခဲ့ရပါတယ်ရှင်။ကျမတို့ကိုလက်တွေမြှောက်ခိုင်းထားတာပါ။
ကျွန်တော်ပြည်လူရရောက်လာပြီမဲ့လို့ကြောက်ရွံ့စိုးရိမ်စိတ်တွေကတော့ရှိနေကြဆဲပါ။အသက်16နှစ်အရွယ်အိုလာအယ်ဂူကအခုလိုပြောပါတယ
်ခေါဖ်ခေါဖ်ဒဘဘတ်အာလ်ဂျနဘမရှိဖ်နဂျနူဒ်ဘတ်ရှိဖ်နဒဘဘတ်ရဖာနအီဒီနဝဒလနာမရှိနယနီ
အရန်ချောက်ဖို့ကောင်းတယ်နှစ်ဖက်စလုံးမှာတန်ကာတွေမြင်ရတယ်စစ်သားတွေတော့မတွေ့ကြရဘူးတန်ကာတွေပဲတယောက်နဲ့တယောက်ကိုင်ပြီးတော့ရှောက်ကြတယ်လူတွေကတော့အများကြီးပဲအဖြစ်အောင်အလန့်လေးတွေကင်ထားရတယ်ကြောက်ကြတော့ပြောမနေနဲ့လက်တလုံးပေးလို့ရကိုတော့ကျမတို့အခုနောက်ဆုံးရောက်လာခဲ့ပါတယ်
ကာဇာတောင်ပိုင်းကယာယီခိုးလုံရေးနေရာတွေမှာအခုဆိုရင်ပါလက်စတိုင်းသားတွေတန်းတဲ့ချင်းရှိနေပါပြီ
အချိန်တိုအတွင်းဒီလိုလူတွေအစုလိုက်ပြုံလိုက်ရောက်လာတဲ့အတွက် IDB ဒုက္ခသည်တွင်အမိုးကမလုံလောက်ကြဆေးဝါးဆောင်ရှောက်မှုချို့တဲ့တာတွေကြုံနေရပြီးရာသီတုပ်ကွေးဖြစ်တဲ့သူတွေအရေးပြားနာဝင်းနေဝမ်းပြက်ဝမ်းလျှော်တာလိုကူးဆက်ယောဂါတွေလည်းဖြစ်နေတယ်လို့အဲ့ဒီမှာရှိတဲ့ဆေးဝန်ထမ်းတွေကပြောဆိုကြပါတယ်ပြိပခါတရှိလာရင်ဒီလိုလူသားပိတ်ဒုက္ခတွေလည်းပိုးပြီးဆိုးလာဖို့သာရှိနေပါတယ်စစ်ပွဲကြောင့်မိသားစုတွေသေဆုံးရတာထိခိုက်ဒဏ်ရာရတာပြောက်ဆုံးရတာတွေကတော့နှစ်ဖက်စလုံးကြုံကြရတယ်ဆိုပေမဲ့လို့တလတာတိုက်ခိုက်မှုတွေအတွင်းထိခိုက်သေဆုံးမှုအများဆုံးကတော့ပါလက်စတိုင်းသားတွေဖြစ်ပြီးဒီအထဲမှာမှအမျိုးသမီးနဲ့ကလေးငယ်တွေကအများစုဖြစ်နေတာပါတိုက်ပွဲတွေဖြစ်တဲ့အခါအရသာထိခိုက်သေးခြင်းမှုနေအောင်ကာကွယ်ဖို့နိုင်ငံတကာဥပဒေတွေမှာပြဋ္ဌာန်းထားပါတယ်။ဒါပေမဲ့လက်တော်ဂါဇာတိုက်ပွဲတွေမှာတော့အရသာတွေအထူးသဖြင့်အမျိုးသမီးနဲ့အပြစ်မဲ့ကလင်းငယ်တွေနေ့စဉ်သေဆုံးနေကြရတယ်။ဆိုတော့ကိုတင်ပြရင်ဒီသတင်းပဲအမျိုးသမီးခန္ဓာကိုဒီမှာပဲရန်နာပြီးပြပါ။ကျွန်မခင်ဗျာထေပါရှင်
ဒီကနားဆင်ရမှာကတော့တုတ္တဆုံလင်အမေရိကန်တကွင်အစီအစဉ်မှဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကြောင်းလာတဲ့ရင်နဲ့ကွန်ပျူတာနဲ့ဘွဲရခဲ့ပေမဲ့ဆက်ပြင်လုပ်ငန်းကိုဝါသနာအရလုပ်ကန်ရင်ကားပြင်ဆိုင်ဖွင့်လာတာလို့ကိုမင်းကောင်ထွန်းကပြောပါတယ်မေရီလန်းပြည်နယ်ဘော်တီမိုးအေရီးယားမှာဖွင့်လှစ်ထားတဲ့မင်းကားပြင်လုပ်ငန်းအကြောင်းကိုအောင်ရိုက်ကူးတင်ဆက်ထားပါတယ်ခင်ဗျာ
သာတော့ပီရနဲ့ကိုမင်းအောင်ထွန်းကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်။လုပ်ငန်းဝင်ကိုရောက်ရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါတယ်
။ဆိုင်ထဲရောက်အောင်ကျွန်တော်တို့ရေလုံးလို့ရတာဒီ air compressor ဒီ air compressor ကလို့ကိုဖွင့်ပြီးတော့ဒီ compressor ram ram ဆက်ရအောင်နော်။ကျွန်တော်ဆိုင်လုံးဒီရရပြရလေကျွန်တော်ဒီ air gun လို့ပါလို့အကုန်လုံးပဲ compressor နဲ့ပဲဖြစ်တယ်။သူသူစီရိုးရေလိုအောင်အမြဲဆက်နေရရေအမြဲတော့ဖောက်ရစီရလည်းအမြဲတမ်းဆက်ရတယ်ဟုတ်တယ်သူဒီ pressure bar ကို non pressure bar လည်းမကြုံအောင်လို့
တော့ဒီကျွန်တော်မှဆို lift ပါလို့ရှိရပါတယ် lift တွေရဲ့ဒီ operation တွေပေါ့နော်ဒီကျွန်တော်တို့ဒီ hydraulic ဒီ leak ဖြစ်လာမှဖြစ်လာပါတော့ဒါလေးကျွန်တော်တို့ပုံပေါ်လိုက်ကြည့်တယ် hydraulic တော့ဒီ lift ခြေရပို့လို့ပေါ့နော်ဒီပို့လို့ကျွန်တော်တာပုံမှန်ဆိုလို့ရှိရင်တော့တလတခါတိုက်တယ်ဒီ unlock တို့ lock တို့ပေါ့နော်ဒီ lock တို့ဒါလေးလုံးလုံးပေါ့ခါကြောင့်လို့ဒီကားရော်ရဲ့ချမ်းဆိုရင်တော့အလုံးမလုံးဘူးဆိုလို့ရှိရင်လည်းသူဟိုပြက်လို့ဆိုတော့ဒါထားလိုက်ပေါ့နော်ကျွန်တော်အဲဒီ hydraulic လေးတွေရဲ့နော် hydraulic လေးဒီတော့ကျွန်တော်ပေါက်လာမပေါက်လာဒီဘာလေးကိုဆက်ရအောင်နော်ဒီဘိုးလေးဒီဘိုးလေးဘာလေးကိုဆက်
1999ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါ။ပေါ်ရုံးကတော့အမေရိကအနောက်ဘက်ချမ်းမနေခဲ့ပြီးတဲ့နောက်အတိအကျွမ်းတဦးနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှေ့ခြမ်းကမေရီလန်းပြည်နယ်ဘော်တီမိုးအေရီးယားကိုရောက်လာခဲ့တာပါ။
ကျွန်တော်ဒီကားပဲကျွန်တော်လေ့လာနေတယ်ဆိုတော့ကျွန်တော်မိမရဲ့ဟိုရက်စွေမျိုးဦးလေးတယောက်ပါဒီမှာကားဟိုဥစားပါနော်။ကားဒီလာရှစ်မှာလုံနေတယ်ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားတယ်ပေါ့။ကိုယ်တို့အတူတူဖွင့်ကြအောင်လားပေါ့နော်အဲဒါဆိုဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီအတွက်ကို plan နေလို့ပတ်စံနေစုပြီးတော့3နှစ်လောက်ပေါ့နော်2010ဟိုဥစားလောက်မှာကျွန်တော်တို့ August မှာရောက်တယ်ဗော်ဒမိုးရောက်တယ် Downset August မှာဟုတ်ကဲ့အဲ့ရနေပြီးတော့ကျွန်တော်တို့ဆိုင်နဲ့ဖွင့်ပြီးတော့ဒီ normal လောက်မှာဖွင့်နေထားပါတယ်ကျွန်တော် 3 လလောက်တော့ခဏလှဲကြည့်လိုက်တယ် normal လောက်မှာဖွင့်နေ normal ပြီးတော့17 17ပေါ့နော်သူနဲ့နှစ်နှစ်လောက်လုပ်လိုက်တယ်လုပ်ပြီးတော့ဦးလေးရလေအကြောင်းမျိုးကြောင့်သူလည်းပြိမ့်မယ်ဆိုတော့ကျွန်တော်မပြေးပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်ကျွန်တော်လည်းဟိုဟိုဘာလို့ပြောရမလဲဟိုရဲဆုံပြီးတော့ပေါ့နော် risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ်ကျွန်တော်လည်းအဲ့လိုမကျွမ်းသေးဘူးလို့တာအဲ့တော့မကျွမ်းသေးတော့ကျွန်တော်အနေနဲ့ဒီလိုပဲပေါ့နော်ဟိုစာအုပ်တွေဖတ်ဟွာတယ်လို့ပေါ့နော်ကျွန်တော်တင်စရာမြင်စရာရရပဲအဲ့လိုပဲကြည့်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာခဲ့တော့
သူရဲ့ဆိုင်မှာဘာတွေဝင်ဆောင်မှုပေးလဲဆိုတာကိုလည်းအခုလိုရှင်းပြပါရစ
ေ။ကျွန်တော်ရဲ့ပင်ကတော့ပင်နိုင်ချော့ကတော့ဒါမှ main ဝန်ဆောင်တော့ street inspection ပေါ့နော်။ဒါပေမဲ့ဟိုဒါပေမဲ့ဒီလိုလာနေခါလေကျွန်တော်အကုန်လုံးစာပြေလုပ်ပေးပါတယ်။ရှင်းလို့ရတယ်ဆိုတော့ inspection မှာပဲဒါတွေကပါသွားပြီ။ကားစီလာရဆိုကျွန်တော်ကတော့ဘယ်လိုလုပ်လဲဆိုတော့စီလာလဲလဲကျွန်တော်အကုန်လုံးစစ်ပေးလိုက်တယ်။ပါမီပေါ့နော်ဒါ free ဟို inspection ပေါ့ဘလုံးတစ်စီးလုံးရှိတဲ့ခါပေါ့မီကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုနည်းလေး25မျိုးလောက်စစ်ရတော့ suspension လို့ brake လို့ပါတော့အဲ့ဒါတော့ကျွန်တော်ကဒီဟိုအကြမ်းမျိုးပေါ့နော်ကားစီးစီလဲတဲ့အချိန်အပေါ်တင်တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးတော့ဆက်တဲ့နဲ့ဒီ tire ရောဘောကြွိုင်းအကုန်စစ်ပေးလိုက်တော့ပေါ့နော်သူမိနစ်20လောက်အတွင်းပေါ့နော်
အဲ့ဒါတွေကြာကြည့်ပြီးတယ်ကြည့်ပြီးတော့ break တွေနည်းနေလားလုံးဖြစ်နေလားပေါ့နော် break တွေလိုလဲဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးပေါ့နော်ကျွားရကြတော့ပေါင်းလို့ရတယ် minimum ရှိတယ်ဆိုတော့တော့နေခိုင်းပါ
စီဝါရေးလုပ်ငန်းတစ်ခုရပ်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လည်းကိုဝသနာပါရလုပ်ငန်းကိုရေရှည်ရပ်တည်နိုင်အောင်အနစ်နာခံစ조사ခဲ့ရပုံကိုလည်းအခုလိုပြောပြပါရစေ
ကျွန်တော်က business review လို့ပါတော့တို့ခံမှန်းတာရေရှည်တော့ဒီ small business တစ်ခုကအလွန်ဆုံးခံ9နှစ်ပေါ့နော်တို့ဒါ 90% of the small business ကဒီ9နှစ်အတွင်းမှာပြုတ်လို့ပေါ့နော်တို့ကတော့ဒါခံမှန်းတာဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘာလို့တော့အဓိက customer ရှာရတာရယ်။နောက်ပြီးကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုရယ်အဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို stress ကို block stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်။အဲ့ဘာမှမဟုတ်ဘူးဒီပြီးတော့ဒီလုပ်ငန်းတစ်ခုကဟိုတော့အောင်မြင်တဲ့ကြာဆုံးတာနဲ့ဖြစ်သွားမှာပေါ့နော်။ကျွန်တော်တို့စာတုံးကဆိုလို့ရှိရင်လူမလာဘူးလေ။ကျွန်တော်တို့ဆိုလို့ရှိရင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းကျိုးထဲမှာဝင်ရတဲ့ location ဆိုတော့အဲ့လိုနေထားမှာကျွန်တော်ဒီဒါပေမဲ့ကိုယ်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ကျွန်တော်ဟိုဘယ်လိုပြောရလဲမဆိုတော့ဒီ service ပေးနိုင်အောင်မယ်ကျွန်တော်စူးစမ်းရတယ်လေဒီပတ်စံငွေကြီးကအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်3 4 5နှစ်လောက်ထိကတော့အဲ့လိုပုံမှန်လေးပဲသွားနေရအောင်နော်ကျွန်တော်ဟိုသူများစီမှာလုပ်တဲ့လာစာလောက်ပဲရတော့ပေါ့နော်အဲသူများကျွန်တော်တော်လွယ်ဒီလာစာပဲရတယ်ဒီခါတစုလာရဆိုလို့ရှိရင်အဲ့လိုပေါ့နော်ဒီဆိုင်မိုးနဲ့နေပြီးသွားတယ်ဆိုင်မိုးလည်းရှိခဲ့ဘူးပေါ့နော်အဲ့ကိုယ့်အတွက်တော့မပူပါဘူးအဲ့လိုပဲကြိုးစားရင်းနဲ့ပဲဒီဟိုစားပေါ့ customer တွေပုံမှန်ရလာတဲ့အချိန်လုပ်ငန်းလေးပုံမှန်လေပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလောက်လာတဲ့ပိုရတဲ့အနေအထားမျိုးဖြစ်သွားတော့ပေါ့နော်ကျွန်တော်အဲ့လိုနည်းနည်းပါးစုမိဆောင်ပြီးတော့ဟိုဒီခါလေးကြာရင်တော့ကျွန်တော်ဟို customer တွေမရှိတဲ့အချိန်မှာကျွန်တော်ကားတွေသွားဝယ်ရတယ် option တော့ပါတော့မှာလေဒါဈေးသက်သက်သားလေးနဲ့သွားဝယ်ပြီးကျွန်တော်ပြန်ပြင်ရတဲ့အနေအထားမျိုးလည်းရှိတယ်ပြန်ပြင်ပြန်ရောင်းတော့ပေါ့နော်ဒီ online လေးတွေလည်းပြန်တင်ပြန်ရောင်းအောင်
ကွန်ပျူတာနည်းပညာနဲ့ဖွဲ့ရခဲ့ပေမဲ့ဆက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စမေးဘွဲထပ်ပြီးပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာ
ပါကျွန်တော်ကလေ့လာတယ်လေ့လာပြီးတော့ဒီမှာလက်တွေ့မှာသူကနှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲဒီ ESC ဆိုတဲ့စာမုံဖြစ်လို့ရတယ်ကျွန်တော်ကဒီ experience 2 year ရှိတယ်ဆိုဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့စာမုံဝင်ဖြည့်ခွင့်ရှိတယ်ဝင်ဖြည့်ပြီးတော့ certificate ပြီးတယ်ပေါ့နော်သူကတော့ဒီရှစ်ခုလုံးပြည့်တဲ့ဆောင်သူက master လို့ပြောတယ် master mechanic ဆိုတော့เนาะဘလို associate degree လောက်နဲ့ဘလို့ဥစားဖြစ်မလာတော့မပြောတော့ကျွန်တော်တော့ဟုတ်ကဲ့ဘလို့ယူပြမလားဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုရိုင်းလောက်တတ်ဖို့ပေါ့เนาะအဓိကကတော့တချို့တွေကတော့ဒီသူတို့ဒီဘွဲတွေဘာတွေရတော့ပေါ့เนาะဒီ link contact တို့ဘာတို့ ਆ နေလို့ဒါပေမဲ့သူတို့မလုံးနိုင်ဘူးအဲ့လိုပေါ့เนาะသူတို့ဒီဟိုဒီ mechanical sense မရှိဘူးပေါ့เนาะအဲ့လိုပြောအဲ့လိုလေတွေ့ဦးတယ်ကျွန်တော်အားကြောင်းလေးပြီးတယ်ဒါပေမဲ့မလို့တတ်ကြအောင်ဟုတ်ကဲ့ဟုတ်ကဲ့
ငယ်စဉ်ကလေးကအထူးသဖြင့်ရင်ဆက်ပစ္စည်းတွေပြင်ဆင်ရတာကိုစိတ်နဲ့တတ်တာကြောင့်ဝါသနာကနေသမွေးဝမ်းကြောင်းပညာဖြင့်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါရယ
်စေကောတော့ဟိုကျွန်တော်ဒါငငယ်လေးကဝူဆောင်ပါတော့ဒါအိမ်မက်တွေပေါ့နော်အိမ်မက်တွေဆိုငငယ်ရတယ်ကျွန်တော်ကဟိုဒီဆက်တွေပါဆိုရန်နိုင်ချင်တာအဲ့တော့ကျွန်တော်ဒီ cycle လေးတွေ swing လေးတွေပေါ့နော်ကျွန်တော်ဟိုရန်ကုန်မွေးတယ်မန္တလေးမှာကြီးတယ်မန္တလေးမှာတော့ကျွန်တော် swing မျိုးပေါ့နော် swing ကျွန်တော်ခေတ်က swing မျိုး cycle မျိုးပေါ့နော်ကျွန်တော်အဲ့လိုငငယ်လေးတွေကျွန်တော် swing လေးကိုကျွန်တော်လုပ်တယ်ပြင်တယ်အခွေးချိန်တယ်နော်အဲ့လိုမျိုးပေါ့ဟာဒီနည်းပါးပြတ်သွားရဲ့ဆိုလို့ရှင်လုပ်တယ်ပေါ့နော်နောက် cycle ခေတ်ကြတယ် cycle လေးကိုကောင်းနေတဲ့ cycle တွေကျွန်တော်ဒီမှာဆို super cat dt ရှိတယ်ကျွန်တော်ငငယ်က super cat တွေအဲ့လိုပေါ့နော်အဲဟိုဖြုတ်တယ်ကောင်းနေလဲဖြုတ်တယ်ကာရက်တာဖြုတ်စေးတယ်အဲ့လိုပေါ့နော်ဒီဒီတီလဲဒီလိုပဲအဲ့လိုဟိုစပါပလက်လဲတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနေအကုန်ရှောက်လို့တာပဲအဲ့ရအဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေ့ရနေပြီတော့အခုဒီလိုဖြစ်လာပါတော့ဒီလုပ်ငန်းကိုရွေးမယ်လို့ရောက်ခရေကတော့စဉ်းစားမိတော့ပေါ့နော်ဒါပေမဲ့ဟိုလိုရောက်လာဒီဘက်ကမလန်းနိုင်ဆိုတော့ကျွန်တော်ဆက်စချင်းအဲခေါင်းရှင်နဲ့ခေါင်းလောက်ကတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်လုပ်နေတယ်
VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာပါဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအခုတင်ဆက်နေတဲ့တပြိုင်နက်ထင်မှာပဲဝင်ရောက်ရှုစားနိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram ဆာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်ဆာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်
ဖြူရည်သတင်းနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
ချစ်တော်မိတ်ဆွေများအခုအမြင်နေကြားနေရတာကတော့ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်အခုတခါတော့မြန်မာနိုင်ငံနဲ့တ िश ူးငပြောပင်တွေအကြောင်းကိုတင်ပြခြင်းပါတယ်တ िश ူးငပြောဆိုတာဘာပါလဲကချင်ပြည်နယ်ထဲမှာတရုတ်လုပ်ငန်းရှင်တွေလာဆိုင်တဲ့တ िश ူးငပြောတွေကြောင့်ပျက်စီးသွားတဲ့မြန်မာသဘာဝဝန်းကျင်ကိုပြန်ကောင်းအောင်ဘယ်လိုလုပ်နိုင်မှာပါလဲဇီဝနီးပညာရှင်ဒေါက်တာတန်းတန်းစိန်ကိုမေးမြန်းပြီးတော့သိပ္ပံနဲ့နီးပညာကဏ္ဍမှာဒေါက်ခင်မျိုးသက်တင်ပြထားပါတယ်
tissue ငပြောနဲ့ပတ်သက်ပြီးတော့ဆက်မပြောပြပေးပါပထမဆုံးပေါ့နော် tissue ငပြောဆိုတာဘယ်လိုငပြောမျိုးပါလဲ
ငပြောပင်ရနေပြီးတော့လေ tissue ကခြံနီးနဲ့မျိုးပွားထားတာပေါ့နော်ဒါကတော့နီးပညာပိုင်းဖြစ်ပါတယ်နီးပညာပိုင်းမှာကျတော့တက်ရှိတွေမှာ cell တစ်လုံးထဲမှာ totally potency ဆိုတဲ့နေရာမှာကျတော့ cell ထဲမှာပါတဲ့ပစ္စည်းတွေဟာအဲ့ဒီအပင်နဲ့အလားတူတပင်ဖြစ်နိုင်တယ်။ဟိုတက်ရှိဆိုရင်လည်းအဲ့ဒီတက်ရှိနဲ့အလားတူတစ်ခုဖြစ်နိုင်တယ်၊တစ်ကောင်ဖြစ်နိုင်တယ်၊တစ်ယောက်ဖြစ်နိုင်တယ်ဆိုရက် theory ရပေါ့။အဲ့ထဲကဒီ cell တစ်လုံးကိုရပြီးတော့သူစိုက်နှက်တတ်တဲ့ media ပေါ့တင်လိုက်လို့ရှင်အပင်တစ်ခုဖြစ်လာတာပေါ့နော်။သူ့ရဲ့မိခင်နဲ့တသွေးမတိန်တူတဲ့ true to type ပင်တွေရဖို့အတွက်ဆိုရင်သူ့ရဲ့မိခင်ရဲ့ tissue လေးကိုယူပြီးတော့ကျမတို့အာဟာရနဲ့ပွားလိုက်တဲ့အခါမှာယာနဲ့ထောင်နဲ့ချီပြီးတော့ဒီအာဟာရပြင်မှုအော်ပွားလို့ရပါတယ်အဲ့ဒီခါမှာလေကျမတို့ကရိုးရိုးသမယိုးချဆိုင်မယ်ဆိုလို့ရှိရင်မပြောပင်ဆိုလို့ရှိရင်တပင်ကနေတက်တက်နှစ်တက်ဆယ်တက်လောက်ပဲထွက်မယ်ဒါပေမဲ့ကျမတို့ကတ िश्यू လေးကိုယူပြီးတော့ဒီဓာတ်ခွဲကန်းထဲမှာမျိုးပွားလိုက်မယ်ဆိုလို့ရှိရင်ကျမတို့ကအပင်တွေကထောင်နဲ့တောင်းနဲ့ချီပြီးတော့ပွားနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေတော့ရှိတယ်ဒါပေမဲ့လည်းသူကဒီဓာတ်ခွဲကန်းနေဆိုရက်ဒီ facility တွေလိုအပ်တယ်ကျွမ်းကျင်မှုတွေလိုအပ်တယ်တ िश ူ culture နဲ့မျိုးပွားထားတဲ့အပင်လေးတွေကတော့သူတို့ကနုနယ်တယ်ဟိုတဘာဝတံကိုမခံနိုင်သေးတော့ကျမတို့ကအဲ့ဒါကိုခံနိုင်အောင်လေ့ကျင့်တဲ့ hardening technique တွေပါလေးတော့လိုအပ်ပါလေဆရာမအဲ့ဒါကတော့သူ့ကိုကျမအနေနဲ့အားလုံးသားလေးအောင်ခြုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ဟိုမိခင်နဲ့တသွေးမတိန်ဗီဇတူရဲ့အပင်တွေကိုတခွဲခန်းထဲမှာတပြိုင်နက်တည်းအပင်ပေါင်းများစွာထုတ်လုပ်နိုင်တဲ့နည်းပညာနေပြီးတော့ပွားထားလာတဲ့အပင်လေးတွေကိုပဲပြောပြရစီရှင်
။များသောဖြင့်သိတာတ िश्यू ငပြောဟာဒီတရုတ်တရားနေပြီးတော့ပေါ်မှာဒီကချင်ပြည်နယ်ဘက်မှာအများပြားလာပြီးစိုက်တယ်ပေါ့။သူတို့စိုက်တဲ့အခါမှာတဘာဝပတ်ဝန်းကျင်တွေတော်တော်ပျက်စီးတယ်လို့ပြောပါတယ်။ဒီလိုမျိုးတ िश्यू ကနေပြီးတော့ပွားပြီးထုတ်ထားတဲ့ငပြောဟာအန္တရာယ်ရှိပါသလား။
ဟိုတ िश्यू ငပြောကိုစပြီးတော့ထုတ်လုပ်ခဲ့တဲ့ဒီထိုင်ဝမ်က Banana Research Institute ကိုသွားပြီးတော့လေ့လာဖို့ပါတယ်ဒီတ िश्यू မျိုးပွားတဲ့နည်းတွေကိုသူတို့စခဲ့တဲ့ထိုင်ဝမ်မှာပေါ့နော်ကောင်ရှုံမှာပေါ့ကျမသွားပြီးလေ့လာဖို့တော့ဒီအပင်ကတော့ကျမတို့အနေနဲ့ကတော့ဘာမှသူ့ရဲ့ဟိုပြဿနာမရှိပါဘူးဒါပေမဲ့အပင်ကို monoculture နဲ့စီးပွားပြည့်စိုက်တဲ့အခါကျတော့သူ့ရဲ့ဂေဟာစနစ်ကဒီငပြောပင်စိုက်တဲ့ဂေဟာစနစ်ကြီးကိုတစ်ဖက်ဆောင်းနှင်းလောရတာပေါ့လုတဲ့အခါမှာပိုးလေးကြောင်ကြမယ်ပိုးတွေကြမယ်နောက်ပြီးတော့အတိကြီးထွားမှုတော့အတိတင်တာတို့အဲ့ဒီအတွက်အော်မုန်းဆေးတွေနောက်ပြီးတော့ဒီကြာရောက်တဲ့ယောဂါတွေကိုကာကွယ်တဲ့ယောဂါတတ်တဲ့ဆေးတွေပိုးမွှားတွေကိုနှိမ်နင်းတဲ့ဆေးတွေပေါ့နော်သူ့ရဲ့ဂေဟာစနစ်ကသူက unbalance ဖြစ်နေရဒီငပြောတွေပဲစီးပွားပြည့်စိုက်တဲ့အခါမှာအဲ့ဒါတွေကိုတုံးဆွဲရတုံးဆွဲရတဲ့အခါမှာဆိုလို့ရှိရင်လည်းအဲ့စိုက်ပြိုးတဲ့ data တွေကဥပဒေတွေပေါ့နော်ကျမတို့စိုက်ပြိုးရေးမှာဆိုရင်ပုသက်စေဥပဒေရှိပါတယ်ညောစာဥပဒေရှိပါတယ်အဲ့ဥပဒေတွေနဲ့ကင်းလွတ်တဲ့နေရာတွေဖြစ်နေတဲ့အခါကျတော့တစ်ဖက်နိုင်ငံကအတွင်းအားစုတွေကိုတုံးဆွဲတယ်တုံးဆွဲတဲ့အခါမှာလည်းကျမတို့နှိစနစ်မမှန်တာတွေလည်းရှိကောင်းရှိရဲ့အခါမှာညကြီးမှာဆိုရင်တကြွအာနိသင်နေမြင့်တက်တာတွေအဲ့ဒါလေးတွေကြုံရတယ်နောက်ပြီးတော့လည်းဒီဟာရဲ့ side effect ပေါ့နော်ဒီတုံးလိုက်တဲ့ဓာတ်ရုပ်ပစ္စည်းတွေရဲ့ side effect ပြီးတော့ဆိုးကျိုးတွေကိုအလုပ်သမားတွေကအများကြီးခံရတာတခုတွေ့ရပါတယ်နောက်တစ်ခုကကြတော့ဒီကျိုးဝိုင်းလိုနေရာမျိုးတွေမှာစိုက်ထားတာတွေနောက်အခွန်မရှိဘဲနဲ့ဒီနေဆိုင်ကိုထွက်သွားတာမျိုးတွေကတော့ဒီထိခိုက်မှုကျမတို့နိုင်ငံမှာရှိပါတယ်ဆရာဟုတ်ကဲ
့ဒီလိုမျိုးဒီဥပဒေပေါင်းတဲ့လေတခြားပိတ်ပင်တာတွေတားဆီးတာတွေမလုပ်နိုင်နဲ့ကျင်းဒီငပြောစိုက်တာတွေကလည်းဖြစ်လာတယ်ပြီးတော့မြေလည်းပြစီရတယ်အများကြီးပေါ့နော်ပတ်ဝန်းကျင်ပြစံငါပြောကုန်တယ်ကတော့အန်ဒီယံရှိဘူးဒါနဲ့သူ့ကိုတုံးတဲ့ဓာတ်ရုပ်ပစ္စည်းတွေနဲ့ထိခိုက်နေတဲ့နေရာဒီနေရာကိုဘယ်လိုပြန်ပြီးတော့ပြင်ရပါမယ်ဆင်မဒီမြေကိုပြန်လုပ်ကောင်းအောင်
ကျမတို့မှာတော့စိုက်ပျိုးမြေတွေမှာကျတော့ရုပ်ကုန်တက်တည်းကကောင်းရမှာပေါ့နော်မွားမွားရွာရွာရှိရမယ်လေဝင်လေးထွက်ကောင်းရမယ်ချိန်ဖိုင်ခွင့်ဟာဆိုရင်တမရမယ်နောက်ရေချိန်နိုင်စွမ်းရှိရမယ်ပေါ့အဲ့ဒါတွေကဟိုတော်တော်များများပျက်စီးသွားပြီနောက်ပြီးတော့မြေကြီးရဲ့မှာအဓိကရှိရဲ့အမှုစီဘွားပေါ့နော်အမှုစီဘွားကမြေစီဘွားကောင်းဖန်တီးပေးတယ်ဖန်တီးပေးတဲ့အမှုစီဘွားကလည်းဒီဆေးဘွားတွေကြောင့်သူကတိတ်ဆုံးသွားမှုတွေရှိရဲ့ဆိုတဲ့အခါကျတော့ကျမတို့ကအဲ့လိုမျိုးမြေတစ်ခုမှာဥမာဆိုရင်သူတို့ plastic တွေဖုံးခဲ့တယ်ဆိုရင် plastic တွေဖယ်ပြရမယ် enzyme ထုတ်တဲ့အနုစီဝါတွေပေါ့နော်ကျမဆိုရင်လည်းဒီဟာနဲ့ပတ်သက်ပြီးတော့သူ့တည်တနာတော်တော်လောက်ပါပဲ mycoderma မှုဆိုရဲဒီ enzyme တွေအများကြီးထွက်တယ်နောက်ပြီးတော့ဒီညဉ့်ဉန်းပစ္စည်းတွေကိုချိတ်ဖြတ်နိုင်တဲ့ enzyme တွေထုတ်တဲ့မှုမျိုးပေါ့အဲ့လိုမျိုးတွေထည့်သွင်းပြီးတော့အဲမြေကြီးလွာကိုဇီဝကွန်တက်တီကောင်းအောင်ပြန်ကုစားတာမျိုးတွေလည်းရှိပါတယ်နောက်ပြီးတော့ပတိပါမြက်ဆိုင်လည်းပတိပါမြက်ကအမြင့်ကရှည်တယ်သူ့ရဲ့ enzyme တွေကြောင့်တီကောင်းဆိုရင်နှစ်လအတွင်းရောက်လာတယ်ပေါ့နော်အဲ့လိုမျိုးတွေစိုက်တာမျိုးတွေနဲ့ကျမတို့ပြန်ကုစားရမယ်ဆိုရင်တွိတ်ဆန်ခြေတွေနဲ့အခြေခံပြီးလုပ်တဲ့ကျမတို့ဟိုအပောင်ဝမ်းမီဩစာတွေနဲ့ပြန်ပြီးတော့ပြင်မယ်ဆိုလို့ရှိရင်တော့အညီကြီးပြန်ပြီးတော့ကောင်းလာနိုင်ပါတယ်နောက်ပြီးတော့ကျမတို့သစိမ့်မီဩစာလို့ခေါ်ရဲပေါ့လေဒီပဲပင်နုနုလေးပဲပင်နုနုလေးဆိုင်ပန်းစပြီးတော့ဖူးတဲ့အချိန်မှာသူမီဩစာအမြင့်ဆုံးအချိန်မှာညင်ညှုတ်တာမျိုးပေါ့သစိမ့်မီဩစာကျွေးတာမျိုးပေါ့နော်နောက်မြေကိုတန့်ဆင်အောင်လုပ်တဲ့ဒီထရိုက်ကိုဒါမမှုတွေထည့်သွင်းပေးတာမျိုးတွေနဲ့ဆိုရင်တော့ကျမတို့အညီကစိုက်ပျိုးမီဖြစ်နေပြန်လဲပြီးတော့ရရှိနိုင်ပါတယ်ဆရာ
တိရှုမျိုးပြောဆိုင်တာကချင်ပြည်နယ်ဘက်မှာပဲလားတခြားဘယ်နေရာတွေမှာစိုက်ပါသေးလဲဆရာ
ဒီတရုတ်လူမျိုးတွေစိုက်တာဆိုတော့လေကျမတို့ကြားတာတော့အဲစကိုင်းတိုင်းဘက်မှာလဲနည်းနည်းတော့ကြားတယ်ဆရာမခိုင်းဘက်လေကတားတို့မှာတော့အဲ့ဘက်တွေရောလဲကြားပါတယ်သူတို့လေငင်းငှားပြီးတော့စိုက်တာမျိုးတွေ
နော်ဒီဘလုံးငပြောမျိုးကိုသူတို့တိရှုမျိုးပြောနေနဲ့တိရှုထုတ်ပြီးတော့စိုက်တယ်
ဘောဘောဆီမှာခွန်ဝါပေါ့နော်ခွန်ဝါကျမတို့ဆီမှာစားမယ်ဆိုရင်ရှစ်ရှစ်ကျွကျခွန်ဝါမပြောသေးဘူးပေါ့နော်အဲ့ဒီဟာကိုပဲသူတို့တုံးတယ်တုံးတဲ့ခါမှာသူကဟိုတခိုင်မှာဆိုလို့ရှိရင်အဖေးရေအတွက်များတယ်ပေါ့ဆီမှာအဲ့လိုမျိုးနေနေဆိုတော့လေသူတို့တရုတ်ပြည်ကိုတင်နေတရုတ်ပြည်မှာလည်းဒီဟာဆိုက်လို့အဆင်မပြေတဲ့ဒေတာတွေဖြစ်တဲ့ခါမှာပေါ့မပြောသေးဆိုက်လို့အဆင်မပြေတဲ့ဒေတာတွေကိုတင်ပို့တာခွန်ဝါဒီလို့ခေါ်တာပေါ့နော်ကျမတို့ဆိုတာရွှေဝါမပြောလို့မျိုးပေါ့
တိမွေးလားဆ
င်ဟုတ်ကဲ့ဆင်မတိမွေးမှာကြတော့ကျမတို့အစိမ်းရှိရယ်အဝါရှိရယ်ပေါ့သူကအဝါမျိုးတွေများပါလိမ့
်ဒေါက်တာတန်းတန်းဆင်ရဲ့ပြောကြခြင်းနဲ့ပဲဒီသတင်းပတ်သက်သိက္ခာနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်ပြတ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်စနေနေ့မနေ့ခင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်နဲ့ပဲကျင်းတ်ပါခင်ဗျာ VOA American တန်ခါထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်နောက်ထပ်လွယ်ကူတဲ့နည်းတစ်ခုကတော့ VOA Facebook Messenger မှာလည်းစာတွေလာပြီးတော့ပေးပို့နိုင်ပါတယ်အခုတော့သတင်းကျဉ်းချုပ်ကိုဆက်ပြီးပြောပြသွားမှာဖြစ်ပါတယ်ဗျာကာလာအကြီးဆုံးဆေးရုံဖြစ်တဲ့ရှီဖာဆေးရုံဝင်းတဲ့နဲ့ဒီတားဖွားမီးရဌာနအဆောင်တွေကိုတောက်ကြနေကအစ္စရေးရဲ့ဒုံးကျည်ထိပြီးတဲ့နောက်မှာဆေးရုံမှာခိုးလုံနေကြသူပါလက်စတိုင်းထောင်ပေါင်းများစွာထွက်ပြေးခဲ့ရပါတယ်။ဆိုရှယ်မီဒီယာမှာတင်ထားတဲ့ရုပ်သံတွေနဲ့သတင်းဌာနတွေကစစ်စစ်ပြီးတော့ထုတ်ပြန်တဲ့ဗီဒီယိုတွေမှာတော့ပြင်ပလူနာဌာနအပြင်ဘက်မှာဖျော်ဖျဲဖြစ်နေတဲ့မြင်ကွင်းတွေကိုတွေ့ရပါတယ်။ဟာမတ်စ်ထိန်းချုပ်ထားတဲ့ဂါဇာကျန်းမာရေးဝန်ကြီးဌာနရဲ့ပြောခွင့်ပြောဆိုချက်အရာတော့ဒီဆေးရုံမှာလူတောင်းနဲ့ကြီခိုးလုံးနေတယ်လို့ဆိုပါတယ်။နောက်သတင်းတစ်ပုဒ်မှာတော့ဒီအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့ဟာလာမယ့်အပတ်ဗုဒ္ဓနေ့ကျရင်တစ်နှစ်အတွင်းပထမအဦးဆုံးကျင်းအဖြစ်နဲ့မျက်နှာချင်းဆိုင်တွေ့ဆုံကြမယ်လို့သမ္မတအင်ဘူရောကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ကမ္ဘာစူပါပါဝါနှစ်နိုင်ငံကြားတင်းမာမှုတွေကိုရှော့ချဖို့ရည်ရွယ်တဲ့တန်တမာရေးအရာလည်းအရေးပါတဲ့အခုတွေ့ဆုံမှုကိုအမေရိကန်အနောက်ဘက်ကျန်းဆန်ဖရန်စစ္စကိုမှာကျင်းပမယ်APEC ထိပ်သီးအစည်းအဝေးရဲ့ဘေးဘက်မှာပြုလုပ်ကြမှာပါ။နိုင်ရီအတန်းကြာမြင့်နိုင်တဲ့ဒီခေါင်းဆောင်နှစ်ဦးအတူတွေ့ဆုံမဲ့စည်းဝေးပွဲမှာတော့တာဝန်ရှိသူတွေလည်းပါဝင်ကြမှာပါ။မြန်မာသတင်းနဲ့မှာတော့ဒီအာနာသိန်းစစ်ကောင်စီရဲ့ပြည်ထရေးဝန်ကြီးဟောင်းဒုဗိုလ်ချုပ်ကြီးစိုးထွတ်ကိုရာထူးနဲ့လုတ်ပိုင်ခွင့်တွေအလွဲသုံးစားလုပ်မှုနဲ့စစ်ဘက်ဆိုင်ရာတရားရုံးကနေထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်လို့ စစ်ကောင်စီကတောက်ကြနေမှာကြီးညာပါတယ်ခင်ဗျာစနေနေ့မနက်ခင်းအတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့မနက်အတွက်စီစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာကတော့မော်ရစ်ကွန်တွန်ဖြစ်ပါတယ် VOA အမေရိကန်တန်ရဲ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ3249လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှိပြန်တဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေနိုင်ကြပါစေ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ